Welcome to the Voice of America in Burmese.
မင်္ဂလာနေ့တည့်ရဲ့အစမှာဒေါ်ရရှင်နေပြောရှင်နေကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်စက်တဘာလ10ရက်တင်းငွေနေမနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3040/48တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်မှဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တန်ကြီးထိုင်နေတူကြီးညာပေးမှာပါအကျဉ်းသားလဲလှယ်တဲ့အထက်မှာမလေးရှားလင်းပြစ်ချက်မှုတွေအဓိကတက်တွေကိုယူကရိန်းဘက်ကထည့်မပင်းလဲလှယ်မှုတွေဆက်မလုပ်ဘူးလို့ရုရှားကပြောပါတယ် NCA အပြစ်ရဲ့လက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးကခေါင်းဆောင်တွေနဲ့အစိုးရငင်းချင်းဘူဟုဌာနကိုယ်စားလှယ်တွေစနေနေ့ကရန်ကုန်မှာဆွေးနွေးပွဲကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညံဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအီရန်ကသူ့ရဲ့ခေတ်မီနျူကလ িয়ার ဗဟုခွာအားဆက်တွေမှာယူရေနီယံဓာတ်ငွေ့သွင်းဖို့စားလို့နေပြီလို့ပြောကြားလိုက်ပါတယ်
။ဗန်ဒစီကောစဒီဟန်ဂျီရက်စကီမရှင်းအာယတ်ရှစ်အင်ဟမ
်အီရန်နျူမျိုးအေဂျင်စီပြောခွင့်ရကပြောကြားသွားတာပါ။နောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်။တခါရုရှားနဲ့ယူကရိန်းတို့အကျဉ်းသားတွေလဲလှယ်တဲ့အကျိုးဆက်ကဘာလို့ဖြစ်လာနိုင်တယ်လဲ။အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။2014ခုနှစ်တုန်းကမလေးရှား MH17 လေကြောင်းလိုင်းပြတ်ချခဲ့ရမှုအဓိကတက်တွေကိုယူကရိန်းကလွှဲပြောင်းပေးဖို့သဘောမတူမချင်းအကျဉ်းသားလဲလှယ်အတွက်ဆက်မလုပ်ဘူးလို့ရုရှားဘက်ကမြင်ကြောင်းအကြီးအကဲယူကရိန်းအရာရှိသူကပြောပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားထောက်ခံပေးနေတဲ့ခွဲထွက်ရေးဓမ္မတွေတမှုဟောင်းတုပ်ဖြစ်မယ်လို့ယုံကြည်ရတဲ့ဗလာဒီမီယာတက်ရှမဟာရုရှားနဲ့ယူကရိန်းတို့ကြားအကျဉ်းသားလဲလှယ်လို့ပြောစနေနေ့မော်စကိုကိုရောက်လာခဲ့တာဖြစ်ပါတယ်။သူက MH17 လေကြောင်းလိုင်းပြတ်ချခဲ့ရတဲ့ယူကရိန်းရှေ့ပိုင်းဒေတာလေကြောင်းကာဝေးအတွက်တာဝန်ယူကြည့်ကြရသူဖြစ်ပါတယ်။အကျဉ်းသားလဲလှယ်ရဲ့စီရင်နဲ့မှာသူမပါဘူးဆိုရင်ရုရှားနဲ့ဆွေးနွေးမှုတွေအလိုလိုရပ်ဆိုင်းသွားမယ်သဘောလို့ယူကရိန်းလုံခြုံရေးအကြီးအကဲကယူကရိန်းInterfax သတင်းဌာနကိုပြောပါတယ်။ဒါအပြင်သူ့ကိုပြန်ပြီးလွှတ်ပေးဖို့အတွက်ရုရှားဘက်ကပြောနေတာဟာဒီလင်းပြစ်ချက်မှုအတွက်ရုရှားပါဝင်ပတ်သက်နေတယ်ဆိုတာပြသနေတယ်လို့လည်းပြောပါတယ်။ချင်းဝင်တိုက်ခါပိုင်းဆိုင်ရာမှန်ကန်မှုမရှိတဲ့အတွက်အကျဉ်းသားလဲလှယ်ရေးကိုယူကရိန်းဆွေကဆက်လုပ်မှာမဟုတ်တယ်လို့ကမ္ဘာဒီမိုကရေစီနိုင်ငံကြီးတွေလိုပဲချင်းတုံးချောင်းကမ္ဘာကိုပြသမယ်လို့လည်းလုံခြုံရေးအကြီးအကဲကပြောပါတယ်။သူ့ကိုရုရှားကမပို့ခင်ယူကရိန်းဘက်ကစစ်ဆေးမင်းမြန်ခဲ့ကြောင်းယူကရိန်းဘက်ကလုံနိုင်တာမှန်ရက်ကိုအကုန်လုတ်ခဲ့ပေမဲ့ပြဿနာဟာရှုပ်ထွေးတဲ့အတွက်ဒီကိစ္စကြောင့်အကျဉ်းသားလဲလှယ်ဖြစ်မလာမှာကိုစိုးရိမ်ကြောင်းယူကရိန်းသမ္မတကစနေနေ့မှာပဲပြောကြားခဲ့တာပ
ါ Hurricane Montan Dorian ကကုန်းတွင်းပိုင်းကိုဝန်းရောက်တိုက်ခတ်ခဲ့ပြီးနောက်6ရက်အကြာဘဟားမားနိုင်ငံကမုန်တိုင်းတံအဆိုးရွားဆုံးခံစားခဲ့ရတဲ့ဒေသတွေကဘေးလွယာရွှေ့ပြောင်းရတဲ့ထောင်နဲ့ချီတဲ့ပြည်သူတွေနေထိုင်ရတဲ့အခြေအနေကပူပြီးရိုးရွင်းဆိုးရွားလာနေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကစနေနေ့မှာသတိပေးလိုက်ပါတယ်။အခုညီပေးရေးအဖွဲ့တွေကမုန်တိုင်းတံတင့်ခဲ့တဲ့ကျွန်းတွေမှာအရေးပေါ်ကူညီထောက်ပံ့ရေးကိုအရှိန်ဟုန်နဲ့ဆောင်ရွက်နေချိန်မှာပဲအခုလိုသတိပေးလိုက်တာပါ။ဒါ့အပြင်လူဦးရေ၄သိန်းရှိတဲ့ဘဟားမားကျွန်းစုမှာမုန်တိုင်းကြောင့်သေဆုံးသူ43ယောက်ရှိကြောင်းတရားဝင်ထုတ်ပြန်ထားပြီးပျောက်ဆုံးသူလူဦးရေစရင်ရှင်းရှင်းလင်းလင်းထွက်ပေါ်လာတာနဲ့အတူပဲတေဆုံးသူအရေးအတွက်ပို့တိုးလာမယ်အခြေအနေရှိတယ်လို့လည်းတာဝန်ရှိသူတွေကသတိပေးပါတယ်။အခုညီပေးရေးတင်းပေါ်တွေနဲ့လေရင်တွေဥတီသွားနေကြပြီမဲ့လေထောင်နဲ့ချီတဲ့ပြည်သူတွေကတော့ဘေးလွယာကိုထွက်ခွာနေကြပါတယ်။တချို့ကတော့မုန်တိုင်းတံဆူဆူဝါခံခဲ့ရတဲ့ Great Abaco ကျွန်းကနေဘေးလွယာမြို့တော်ကိုထွက်သွားနေပါတယ်။တချို့ကတော့ခိုလုံရအထောက်ပံ့တွေနဲ့အလို့ကန်ရှာဖို့အတွက်အမေရိကန်ပြည်ထောင်စု Florida ကိုထွက်ခွာနေကြပါတယ်။အပြင်ထန်ဆုံး Hurricane မုန်တိုင်းအဖြစ်စံချိန်တင်ခဲ့တဲ့ Hurricane Dorian က၂ရက်တိတိဝင်ရောက်တိုက်ခတ်ဖျက်ဆီးခဲ့တဲ့ Great Abaco ကျွန်းကမာရက်ဟာဘာမြို့ကအိုးအိမ်အဆောက်အုံနဲ့လမ်းတံတားတွေလိုအခြေခံအဆောက်အုံ90ရာခိုင်နှုန်းပျက်စီးခဲ့တယ်လို့လည်း WFP ကပြောဆိုထားပါတယ်။
တူရကီနိုင်ငံကအဓိကတိုက်ခိုက်ပါတီဖြစ်တဲ့ Republican ပြည်သူ့ပါတီ CHP ရဲ့ထင်ရှားတဲ့ခေါင်းဆောင်တဦးဖြစ်တဲ့ Kenan Kansiroglu ကိုအချမ်းဖတ်မှုဆွဲချက်တွေနဲ့ထောင်နှင်းဆင်းနေနေပါပြစ်ဒဏ်ချမှတ်လိုက်ပါတယ်။သူကိုအချမ်းဖတ်သမားတွေရဲ့ဝါဒဖြန့်မှုကိုပြန်လည်ဖြန့်ဝေမှုနိုင်ငံတော်မထေမဲ့မြင်ပြုမှုသမရနဲ့အရာရှိတွေကိုမထေမဲ့မြင်ပြုမှုပြန်လူလူဒေါသထွက်အောင်လှုပ်ဆောင်မှုတွေနဲ့တောက်ကြံနေကထောင်နှံ6နှစ်8လနဲ့ရက်20အစ္စတန်ဘူမြို့တော်မှာရှိတဲ့အဆင့်မြင့်ပြစ်မှုဆိုင်ရာတရားရုံးတစ်ခုကပြစ်ဒဏ်ချမှတ်လိုက်တာပါသူဟာ CHP ပါတီရဲ့အစ္စတန်ဘူဒေသခွဲခေါင်းဆောင်တူပါဂျုံလအစ္စတန်ဘူမြူနစ်ပယ်ရွေးကောက်ပွဲတွင်ကသမရရီဆက်တဲ့အာဒဝန်ဦးဆောင်တဲ့တရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီ AKP ကိုသူတို့ရဲ့ CHP ပါတီကအနိုင်ရခဲ့တာဖြစ်ပြီးဒီလိုအနိုင်ရအောင်ကြိုးပမ်းမှုမှာသူကအဓိကကဏ္ဍကပါဝင်ခဲ့သူပါရင်လူမှုမီဒီယာမှာသူနှစ်တော်ကြာတင်ခဲ့တဲ့ရေးသားချက်ပေါ်မှာအခြေခံပြီးသူ့ကိုတရားဆွဲဆိုတာဖြစ်ပါတယ်။ဒီထဲမှာ2013ခုနှစ်တုန်းကဂဲစီပန်းချံဆန္ဒပြပွဲပေါ်အစိုးရချိန်ဝန်းမှုနဲ့ပတ်သက်ပြီးသူ့ Twitter စာမျက်နှာကဝေဖန်ရေးသားမှုတွေလည်းပါပါတယ်။အတိုက်ခံခေါင်းဆောင်ကတော့အစိုးရဟာအတိုက်ခံတွေကိုနိုင်ငံရေးပြစ်မှတ်ထားအရေးယူတယ်လို့ပြောဆိုပြီးသူ့မှာပေါ်ဆွဲဆိုမှုတွေကိုပယ်ချခဲ့ပါတယ်။
American နဲ့ nuclear ရေးဆွံ့နှုတ်ပွဲတွေအပေါ်မြောက်ကိုရီးယားဘက်ကပိတ်ပင်တားဆီးမှုတွေကိုအချိန်သိပ်ပြီးနောက်ကျမသွားခင်မှာရပ်ရမယ်လို့မြောက်ကိုရီးယားဆိုင်ရာ American အထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။နိုင်ငံခြားစစ်ဆင်ညှိနှိုင်းမှုတွေရှင်းမတိုးနောက်မဆုတ်တာဖြစ်နေချိန်မှာပဲအခုလို့ပြောဆိုလိုက်တာပါ။အောင်မြင်ဖို့အတွက်ဆိုရင်တော့မြောက်ကိုရီးယားဘက်ကအတားအဆီးတွေကိုဖေရှားပေးရမှာဖြစ်ပြီးအခွင့်အလမ်းရှိတုံညှိနှိုင်းနိုင်ရေးစူးစမ်းရမယ်လို့ American ထူးကိုယ်စားလှယ် Stephen Biegun ကတောက်ချန်နေမှာ Michigan တက္ကသိုလ်မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါသူရဲ့မှတ်ချက်ကိုစနေနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အမေရိကန်သမ္မတတော်နဲ့ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျိုအွန်းတို့2018ခုနှစ်ဇွန်လတုန်းကစင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားသမိုင်းဝင်ညှိနှိုင်းမှုစတင်ခဲ့တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပခဲ့တဲ့ဒုတိယမြောက်ထိပ်သီးဆွေးနွေးပွဲကတော့သဘောတူညီချက်တစုံတရာမရဘဲအဆုံးသတ်ခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ကြားပြီးခဲ့တဲ့ဇွန်လတုန်းကတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဆုံမှတွေ့ဆုံခဲ့ကြပြီးအလုံသဘောအဆင့်ဆွေးနွေးမှုတွေပြန်ဆဖို့သဘောတူခဲ့ပေမဲ့အခုချိန်ထိမဆနိုင်သေးတာဖြစ်ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.33 လိုင်းကီလိုမီတာ40 kHz 9.33 လိုင်းကီလိုမီတာ51 kHz 5805နဲ့လိုင်းကီလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းအမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ NCA ပြည်ရဲ့လက်မှတ်ရေးထိုးထားတဲ့ KNU ကမြို့သားစီယုံခေါင်းဆောင်တွေနဲ့NRCP အစိုးရငင်းကြိုင်းဗဟိုဌာနကိုယ်စားလှယ်ရေးဟာစနေနေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ KNU ဖွဲ့ကငင်းကြိုင်းဆွေးနွေးပွဲတက်ရောက်မှုယာယီရက်ဆိုင်ထားတာဖြစ်ပြီးအခုဆွေးနွေးပွဲကနေလာမယ့်ငင်းကြိုင်းဆွေးနွေးပွဲတွေမှာပြန်ပါဝင်လာမယ့်အလားအလာရှိတယ်လို့ငင်းကြိုင်းကော်မရှင်အကြံပေးက VOA ကိုပြောပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအနေထားအရအပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေနဲ့အစိုးရတက်မတော်တို့ကြားတိုက်ပွဲတွေပြင်းထန်စေရှိတယ်လို့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေဖြစ်တဲ့ KNU RCSS တို့ကလည်းငင်းကြိုင်းဆွေးနွေးပွဲတွေကိုမတက်ရောက်ထောက်ဘူးလို့သဘောထားတွေထုတ်ပြန်ထားကြတာပါ။စနေနေ့ဆွေးနွေးပွဲကို NRCP ဘက်ကဒုဥက္ကဋ္ဌ3ဦးထွန်းလုံးဦးဒုတိယဗိုလ်ချုပ်ကြီးခင်စောဦးအငင်းစားဒုတိယဗိုလ်ချုပ်ကြီးရာပြည့်ဒုတိယဗိုလ်ချုပ်ကြီးမင်းအောင်တို့တက်ရောက်ခဲ့ပြီးတော့ KNU ဘက်ကဒုဥက္ကဋ္ဌဘရိုစော့ကွယ်ထူးဝင်းနဲ့ထွေထွေတွင်းမှုဘရိုစော့တာတို့မှအပါအဝင် KNU ထိပ်သီးခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။
ကမ္ဘောဒီးယားနိုင်ငံတွင်အုပ်ဖုတ်တဲ့လုပ်ငန်းတွေမှာကလေးအလုပ်သမားတွေအသုံးပြုမှုကို2020ပြည့်နှစ်အရောက်မှာအဆုံးသတ်နိုင်ရေးလှုပ်ရှားမှုတစ်ခုကိုစတင်လိုက်တဲ့အပေါ်လင်းလာသူတွေကတည်ထားပြီးကြိုးဆိုကြပါတယ်။ဒီမှန်းချက်အောင်မြင်ရေးအပေါ်တန်လျာရှိကြောင်းပြောဆိုကြပြီးအခြေခံကျတဲ့အပြောင်းအလဲတွေပိုပြီးလုပ်ဖို့လည်းတိုက်တွန်းကြပါတယ်။ Black Bricks Untold Story of Modern Slavery and Climate Change for Cambodia ဆိုတဲ့အစီအခံစာပြီးခဲ့တဲ့နှစ်ကထွက်ပေါ်လာပြီးတဲ့နောက်နိုင်ငံတကာကကမ္ဘောဒီးယားရဲ့အုပ်ဖုတ်လုပ်ငန်းအပေါ်ဂရုစိုက်ခဲ့ကြတာပါ။ဆင်းရဲမွတ်တေမှုရာသီဥတုပြောင်းလဲမှုအုပ်ဖုတ်လုပ်ငန်းတွေမှာထောင်နဲ့ချီတဲ့ကမ္ဘောဒီးယားပြည်သူတွေအကျွေးထောင်ချောက်ထဲပိတ်ပြီးခိုင်းစေခံရတဲ့အခြေအနေတွေဖော်ပြထားတဲ့အစီအခံစာအပြင်ပြီးခဲ့တဲ့မတ်လအတွင်းအသက်9နှစ်အရွယ်မိန်းကလေးငယ်တဦးအုပ်ဖုတ်လုပ်ငန်းတစ်ခုမှာအလုပ်လုပ်ရင်းလက်ပြတ်သွားခဲ့ပြီးတဲ့နောက်နိုင်ငံတကာကပို့ပြီးအာရုံစိုက်လာကြတာဖြစ်ပါတယ်။
ကက်သလစ်ခရစ်ယာန်အများစုနေထိုင်တဲ့ဖိလစ်ပိုင်နိုင်ငံမှာမွတ်စလင်လက်နက်ကိုင်တွေဟာခွဲထွက်ဖို့အတွက်ဆယ်စုနှစ်နဲ့ချီပြီးတိုက်ခိုက်မှုတွေလုပ်နေတာအဆုံးသတ်ပြီးတော့ငြိမ်းချမ်းရေးအတွက်တိကျလွတ်လပ်တဲ့နိုင်ငံခြားစောင့်ကြည့်ဖွဲ့စည်းမှာဆန်ရင်းတွေကစားပြီးသူတို့ရဲ့လက်နက်တွေကိုလာရောက်အံ့နံနေပါတယ်ဒီတိုက်ခိုက်မှုကြောင့်ခုအချိန်ထိဆိုလူပေါင်း300,000လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်မတည်ငြိမ်တဲ့ဖိလစ်ပိုင်တောင်ပိုင်းမှာ MILF မိုးရိုးသဘုံ1000ကျော်ကဆန်ရင်းတွေတည့်အထက်မှာတနက်အလယ်940ကိုလာရောက်အနှံတာဖြစ်ပါတယ်။လာမယ့်နှစ်တွေအတွင်းတပ်သားပေါင်း4000လောက်ရှိလာတော့မယ်လို့ပြောရတဲ့သူတို့ဖွဲ့ဟာဖိလစ်ပိုင်ကအကြီးဆုံးသဘုံဖွဲ့ဖြစ်တဲ့ Moro Islamic လွတ်မြောက်ရေးတပ်ဦးလက်နက်ကိုင်အဖွဲ့ဖြစ်ကနေအနားယူပြီးတမျိုးကြနိုင်ငံရေးပါတီအသွင်ကိုပြောင်းတော့မှာဖြစ်ပါတယ်။အကြမ်းဖက်မှုအန်ဒီယဂိုနေစဉ်လို့လို့ကြုံရတဲ့ဒီဒေသမှာအခုလိုလက်နက်ချမှုရဲ့အကျိုးကိုခံစားဖို့ကတော့ချက်ချင်းသိတာမှမဟုတ်ပါဘူး။လက်နက်ချပွဲကျင်းပတဲ့အခမ်းအနားကိုဖိလစ်ပိုင်တမန်တော်မတက်ရောက်ခင်နိုင်ပိုင်လို့မှာပဲအခမ်းအနားကျင်းပတဲ့တိတ်မွေးတဲ့နေရာမှာပုံထောင်ပောက်ကွဲမှုတစ်ခုဖြစ်ပေါ်ခဲ့ပါတယ
် US Open တင်းနဲ့အမျိုးသမီးတူချင်းနောက်ဆုံး final ပွဲမှာတော့ကနေဒါနိုင်ငံကအသက်19နှစ်အရွယ် Bianca Andreescu ကအမေရိကန်ကနာမည်ကြီး Serena Williams ကိုအနိုင်ရပြီးဘိုးဆွဲသွားပါပြီအမျိုးသမီးတူချင်း final ကိုစနေနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မှာကစားတာမှာ Andreescu က Serena ကို6-3-5နဲ့နှစ်ပွဲပြန်အနိုင်ရပြီး champion ဘိုးဆွဲသွားတာဖြစ်ပါတယ်
Direct from Washington, the voice of America, VOA. ထိတန်းရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍဒီမတိုင်ခင်မှာနိုင်ငံတကာထိတန်းရောက်သတင်းသားတွေကိုလည်းတင်ဆက်ချင်ပါသေးတယ်။အီရန်ကသူ့ရဲ့ခင်မီနျူကလ িয়ার ဗဟိုခွာအား၃ဆက်တွေမှာယူရေနီယံဓာတ်ငွေ့သွင်းဖို့စားလုပ်နေပြီလို့အီရန်နုမြူစွမ်းရင်အေဂျင်စီကစနေနေ့မှာပြောကြားလိုက်တာကြောင့်အီရန်ဟာကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်ကြား2015ကရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုတတိယအကြိမ်မြောက်ချိုးဖောက်လိုက်တာဖြစ်ပါတယ်။ဒါ့အပြင်ဒါအီရန်ကယနေ့တင်းမောနောက်တဲ့ဒဇင်းကိုဖမ်းဆီးလိုက်တယ်လို့အရသတင်းတွေမှာဖော်ပြနေချိန်မှာအခုလိုထုတ်ပြောလိုက်တာဖြစ်တာကြောင့်လဲကိုင်ရိုက VOA သတင်းတောက် Edward Yeranian ပြောပို့တဲ့သတင်းမှာကိုတော့ဒေါခင်မျိုးသက်ပြောပြမှာပါ။
အီရန်ရဲ့အခုလိုရန်လိုတဲ့လှုပ်ဆောင်မှုတွေကြောင့်အနောက်နိုင်ငံတွေနဲ့ရောသူ့ရဲ့အိန္ဒိယအာရဗ်နိုင်ငံတွေနဲ့ပါတင်းမာမှုတွေထပ်ပြီးတိုးလာစေပါတယ်။ဂျီဘရော့တာကနေပြန်ပြီးလွှတ်ပေးလိုက်တဲ့အီရန်ရင်းနှင်းတင်ပေါ်ဆီးရီးယားစစ်ကမ်းတာတရတ်စ်ကိုရောက်သွားချိန်မှာပဲပင်လယ်ခွေ့ဒေသမှာအီရန်ကစရုပ်ထမြောက်ရင်းနှင်းတင်ပေါ်တစ်စင်းကိုဖမ်းဆီးလိုက်တယ်လို့အာရဗ်သတင်းမှာကြေညာခဲ့တာပါ။တချိန်တည်းမှာပဲအီရန်အနုမြူစွမ်းအင်အေဂျင်စီပြောခွင့်ရဘာရုစ်ကာမောဗန်ဒီကလည်းအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုအခုလိုကြေညာခဲ့ပါတယ
်။ Vandazi cause the his and Jiraisky machine
အီရန်ဟာသူ့ရဲ့နောက်ဆုံးပေါ်အနုမြူဗဟိုခွာသုံးဆက်မှာယူရေနီယံထက်တွေတွန်းဖို့လုပ်နေပြီလို့ပါရှန်ဘာသာနဲ့ပြောသွားတာပါ။ဒါဟာဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားအမေရိကန်တို့နဲ့2015ခုနှစ်ခေတ်ကရထားတဲ့နျူကလ িয়ার သဘောတူညီချက်ကိုတက်ပြတ်အချိန်မြောက်ချိုးဖောက်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ကတော့2018မေလထဲမှာစာချုပ်ကနေနှုတ်ထွက်ခဲ့တာပါ။တကယ်လို့အနောက်နိုင်ငံတွေကအီရန်ပေါ်မှာအရေးယူဒဏ်ခတ်မှုတွေလျှော့ချမယ်ဆိုရဲသူတို့ရဲ့ဂရီအတိုင်းလုပ်ရင်အီရန်ဘက်က JCPOA ရဲ့စာချုပ်အတိုင်းလိုက်နာဖို့အတွက်ပြန်ပြီးလုပ်နိုင်ကြောင်းဒါပေမဲ့အခုဒီလိုဖြစ်လာဖို့ပိုခက်ခဲလာတဲ့အတွက်အီရန်ကရှေ့တိုးလှုပ်ဆောင်ရကြောင်းတဟီရန်မှာချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာကမောဗန်ဒီကပြောပါတယ်ဒါအပြင် EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့အတွက်အချိန်တိတ်မရှိတော့ဘူးဆိုတာကိုနားလည်ရင်တော့လုတ်ဆရာရှိတာကိုအမြန်လုတ်ပေးဖို့လဲတိုက်တွန်းခဲ့တာပါပြင်သစ်နိုင်ငံကိုရောက်နေတဲ့ American ကာကွယ်ဝင်ကြီး Mark Esper ကတော့အီရန်ဟာနျူကလ িয়ার စာချုပ်ကိုချိုးဖောက်နေတာနှစ်ပေါင်းများစွာရှိနေပြီဖြစ်တဲ့အတွက်အခုလိုအီရန်ဘက်က2015သဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုတဲ့ကြေညာချက်ဟာ American အတွက်အဆမ်းမဟုတ်ကြောင်းစနေနေ့ပြင်သစ်ကာကွယ်ဝင်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကမောဖန်ဒီကအီရန်အနေနဲ့ယူရေနီယံတန့်စင်မှုကို20ရာခိုင်နှုန်းတန့်စင်မှုအတွက်လှုပ်ဆောင်မှာဖြစ်တယ်လို့လာမယ့်လတွေအကန်းမှာပဲထုတ်လုပ်မှုကိုလည်းတဖြည်းဖြည်းတိုးမြှင့်သွားမယ်လို့ပြောခဲ့တာပါ။ဘေရုတ်အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံဘာသာရပ်သင်ကြားသူဟီတာခါရှန်းကတော့အီရန်ကအခုလိုနျူကလ িয়ার တန့်စင်မှုတွေတိုးပြီးလှုပ်လာတာဟာအပေးအယူညှိနှိုင်းမှုတွေလှုပ်ချင်တဲ့သဘောကပိုးပြီးများနေတယ်လို့ပြောပါတယ်။
Iran is still very much interested.
Iran ဟာအနောက်နိုင်ငံတွေအထူးသဖြင့်ဥရောပနိုင်ငံတွေနဲ့စံတမန်ရေးအရာစစ်ဆင်နိုင်ဖို့စိတ်အားထက်သန်နေကြပါ။နျူကလ িয়ার စွမ်းစင်မှုအတိုင်းကမ်းတက်ချက်တွေအလုံးကိုသူတို့ဖျက်ပစ်မယ်လို့ကြေညာတဲ့အတိုင်းတကယ်လုံးလိုက်မယ်လို့လည်းကျွန်တော်မထင်ပါဘူး။
အမေရိကန်ကာကွယ်ဝင်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ရမှာပြင်သစ်ကာကွယ်ဝင်ကြီးပါလီကပြင်သစ်အနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကအပြည့်အဝလေးစားလောင်ဆက်လုံမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ပင်လယ်ကွက်ဒေသရေချောင်းသွားလာရေးလုံခြုံစိတ်ချဖို့အတွက်အမေရိကန်ဘက်ကပုံမပူပေါင်းဆောင်ရွက်ဖို့လည်းပန်ကြားခဲ့တာပါ။ပင်လယ်ကွက်ဒေသမှာသွားလာတဲ့ရေချောင်းလိုင်းတွေကိုကာကွယ်ရေးအတွက်အမေရိကန်စစ်တပ်ရဲ့လှုပ်ဆောင်မှုပါလေပြင်သစ်ကပါဝင်ဆောင်ရွက်မှုမရှိပါဘူး
။ဒေါကင်မြို့တဲ့ပြောပြသွားတာပါ။အခုတော့အပတ်စဉ်ကဏ္ဍတပုတ်ဖြစ်တဲ့ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ကမ္ဘာမှာတစ်တော်ပြုံးတိမှုနှုံးတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကတော့ဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်မြမတစ်တော်ပြက်တိပျက်စီးပြုံးတိရပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ
်တစ်တော်ဥတီတနာကထုတ်ပြန်တဲ့သတင်းတွေမှာတရားမဝင်ပြင့်တဲ့တစ်တော်ဆွဲပျက်စီးဖမ်းဆီးရမိတဲ့ရင်းတွေကိုအများဆုံးတွေ့နိုင်ပါလေ။ဒီမှုတွေမှာတစ်တော်ဝင်တန်းအဂတိလိုက်စားမှုနဲ့ဆက်နွယ်နေတာလည်းရှိပါသေး။တာဝန်ပေါ်လျော့မှုလည်းရှိပါသေး။တစ်တော်ဝင်တန်းတဦးဟာပြမြတစ်တော်နယ်မြေဧက9000ကိုသိမ့်သိမ့်ဖို့တာဝန်ယူနေရလို့မနိုင်မနှင်းဖြစ်တာလည်းရှိပါသေး။အများဆုံးအေးအေးယူခံရတဲ့ဝင်တန်းတွေကတော့တောကောင်းတဲ့တောအုပ်တွေဖြစ်ပါသေး။လွတ်လပ်ရေးရစဉ်ကတစ်တော်ဖုံးလွှမ်းတဲ့ဧရိယာ90ရာခိုင်နှုန်းရှိခဲ့ပေမဲ့အခုတော့40ရာခိုင်နှုန်းသာရှိပါသေး။တစ်တော်တင်ရဇာတအရင်အမြင့်ပျက်စီးလာတာကိုကာကွယ်ဖို့နဲ့ပြည်သူအခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တစ်တော်ဥပဒေသစ်ကိုပြဋ္ဌာန်းထားတာတစ်နှစ်ရှိသွားပါပြီ။1992တစ်တော်ဥပဒေကိုရုပ်သိမ်းပြီးအစ်စ်ပြဋ္ဌာန်းတာမှုပုံမူထိရောက်မယ်လို့မျှော်လင့်ရပါသေး။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းတွေအကောင့်အထည်ပေါ်ရမှာအခုအညီပေးရမယ်လို့တတော်ဥပဒေသစ်မှာပေါ်ပြထားပါလေ NLD အစိုးရဟာ2016က2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းအကောင်အထည်ပေါ်ဖို့တာဝန်ကျပါသေးစီမံကိန်းသစ်မှာပြည်သူပါဝင်ဖို့ဦးစားပေးပါလေ
2010ကနေ2015အထိတတော်နေမြေဧကပေါင်းတသန်းခွဲလောက်ပျက်စီးဆုံးရှုံးနေရတာမို့ကမ္ဘာမှာတတော်ပြုံးတိမှုနှုံးတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာ2011ကနေ2031ခုနှစ်အထိအနည်း20ဘက်စုံစီမံကိန်းချပြီးပအဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ကန္တဖုံမျိုးတုတ်တဲ့ရေးကိုဆောင်ရွက်ပါတယ်။၅နှစ်စီမံကိန်း၄ခုနဲ့အကောင့်ထဲပေါ်မဲ့အနည်း20စီမံကိန်းဖြစ်ပါတယ်။ NLD အစိုးရဟာ2016ကနေ2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းကိုအကောင့်ထဲဖော်နေပါတယ်။ဒီစီမံကိန်းမှာပြည်သူလူထုနဲ့ဆိုင်တာ၃ခုရှိပါတယ်။ကျေးလက်လူထုအတွက်အခြေခံတစ်တော်တွက်ပစ္စည်းဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့တစ်ကိုဖြန့်ဝေနိုင်ရေးနဲ့ပအဝန်းကျင်တဲ့တစ်တော်ထိန်းသိမ်းရေးမှာလူထုပါဝင်လာစေရေးစတာတွေဖြစ်ပါတယ
်။စိုက်ပျိုးရေးတိုးချဲ့မှုကြောင့်တစ်တော်တွေပစ္စည်းရတာများတယ်လို့မကြာမီကထုတ်တဲ့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာဖော်ပြပါသေး။2002က2014အထိစနစ်ကျော်အတွင်းအပြိုးရင်းနဲ့တပ်တူတွင်လုပ်ငန်းကြောင့်တစ်တော်ဧရိယာနှစ်ပန်းခွဲဆုံးရှုံးသွားတယ်လို့ဆိုပါတယ်တစ်တော်နယ်မြေအနီးမှာလမ်းပေါက်လို့မှုအခြားအခြေခံအဆောက်အုံတိစောက်တာတွေကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်အပြိုးရင်းမွေးမြူရင်းနဲ့ဆယ်မြောင်းဝင်ကြီးဌာနနဲ့တစ်တော်ဦးစီးဌာနတို့သဘောထားကွဲလွဲတာဟာလည်းပြဿနာပေါ်ရတဲ့အကြောင်းရင်းပဲလို့ဆိုပါတယ်အပြိုးမြင်နဲ့မြေလက်မြေလွတ်မြေရိုင်းကိုအပြိုးရင်းဌာနကကြီးကြပ်ပြီးတစ်တော်နယ်မြေကိုတစ်တော်ဌာနကကြီးကြပါတယ
်။တစ်တော်နယ်မြေမှာကျိုးဝိုင်းတော်နဲ့ကျိုးပြင်ကာကွယ်တော်တွေပါဝင်ပါတယ်။တစ်တော်ဌာနကတစ်တော်နယ်မြေကျယ်ဝန်းလာတာကိုလိုလားပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဌာနကတော့စိုက်ပျိုးမြေတိုးပွားတာကိုမြင်မြင်ပါတယ်။ဒီနေရာမှာဝန်ကြီးဌာနနှစ်ခုထိတ်တိုက်တွေ့ပါတော့တယ်။စိုက်ပျိုးရေးလုပ်ငန်းအားပေးဖို့ရွယ်ပြီးမြေလွတ်မြေလက်မြေရိုင်းဥပဒေကိုပြဋ္ဌာန်းပါတယ်။ဒီဥပဒေရဲ့ပြင်ဆင်ချက်ကိုမနစ်ကပြဋ္ဌာန်းခဲ့ပါတယ်။စံစဘာအပြင်စီတွက်အုံး၊ရဘာ၊ကြံစတဲ့စိုက်ခင်းတွေတိုးပွားလာအောင်စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဌာနကအားပေးပါတယ်။တရားဝင်စိုက်ပျိုးရေးလုပ်ငန်းချဲ့ထွင်မှုနဲ့တစ်ခိုးထုတ်မှုကြောင့်ကောင်းမွန်တဲ့နေမြေတွေပျက်စီးခဲ့ရတယ်လို့ဆိုပါတယ်။တပ်တုတွင်းကြောင့်ကချင်မန္တလေးနဲ့သခိုင်းတိုင်းမှာတောမြေဧကတသန်းကျော်ဆုံးရှုံးရပါတယ်။
သောစိန်တူပေါ်မှုကြောင့်တစ်တော်နေပြည်တော်မကပဲ တမောင်းကပဝင်းကျင်မှာပျက်စီးရပါတယ်ဥရုမြင့်နဲ့ချင်းရင်းမြင့်တလျှောက်ကတတော်တွေပျက်စီးကုန်တာဟာတရားဇတ်တူးဖို့မှုကြောင့်ဖြစ်ပါတယ်ရေအားရစစ်နဲ့ဆယ်မြောင်းတိဆောက်မှုကြောင့်2000က2014အထိ10နှစ်ကျော်ကာလမှာတတော်နေမီဧက2000လီဘာပျက်စီးသွားပါတယ်ရေကာရာတိဆောက်မှုကြောင့်မြေဧက3000ခွဲလောက်ရေမြုပ်သွားမယ်လို့ကမှန်းထားပါတယ်ဆိုင်ပြိုမီဧက10တန်းတိုးမဲ့စီမံကိန်းမှာမြေလွတ်မြေလတ်မြေရန်ရောရိုးရာမြေရောပါဝင်လာပွဲရှိပါသည်စစ်အာဏာသိမ်းပြီးတဲ့နောက်1980ကစပြီး55နှစ်လောက်ကျွန်းနယ်အခြားတစ်တွေကိုအလွန်အကျွံထုတ်ယူတာဟာတစ်တော်မြေပစ္စည်းပြုံးတည်ရတဲ့အဓိကအကြောင်းရင်းဖြစ်ပါသည်2010မှာကျွန်းတန်ချိန်9သိန်းကျော်နဲ့အခြားတစ်မှာတန်ချိန်3သန်းနီးပါးထုတ်ယူခဲ့ပြီးတဲ့နောက်တစ်ထုတ်လုပ်မှုကြဆင်းလာတယ်လို့ဆိုပါလေမြမတတော်ကိုတောကောင်းတောပြည့်နဲ့တောနှိမ်ဆိုပြီးသုံးမျိုးခွဲထားပါသည်တိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြည့်က27ရာခိုင်နှုန်းတောနှိမ်က27ရာခိုင်နှုန်းရှိပါသည်တစ်ထုတ်ယူမှုများလာရင်တောကောင်းဟာတောပြည့်ဖြစ်သွားပါလိမ့်မယ်
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရပြီးအခုတစ်ခါတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီသတင်းပါ English American Side ကန်တာမှာမြန်မာသတင်းတော့ကမှာသုံးနှုန်းနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
put someone on edge
ဖြစ်ပါတယ်စာလုံးပေါင်းက put put ကရှိစေတာ some one ကတူတယောက် on on edge on edge ကအဆုံးပေါ်မှာဖြစ်ပြီးစကုခွင့်ရဲ့တရိုက်ဒီပဲကလူတူတယောက်ကိုအဆုံးကိုရောက်စေတာဖြစ်ပါတယ်ဒီသုံးရဲ့ idiom အတိပဲကလည်းသိမ့်မကွာလှပါဘူးလူတူကိုအစွန်းကိုရောက်စီတဲ့သူကလေးကအစွန်းနားမှာရောက်နေတဲ့လူကသူ့အောက်ကိုလိမ့်ချမှာကြောက်တာမှုစိုးရင်ထိတ်လန့်တဲ့သဘောမျိုးဖြစ်ပါတယ် idiom ဆိုရဲသဘောဒီပဲကတော့စိုးရင်ထိတ်လန့်စေတာကြောက်လန့်စေတာအလန့်တကြားဖြစ်စေတာတခုခုဖြစ်မှာကိုရင်တမမနဲ့စောက်နေရတဲ့အနေအထားမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီဆုံးကို Caribbean ပင်လယ်မှာ Hurricane Dorian ဟာမုန်တိုင်း category 4အဆင့်နဲ့တနအီမိုင်150လေတိုက်ခတ်နှုန်းနဲ့ Bahamas ကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီး American ပြည်တော်စုပယ်ဆက်တိုက်ရာမှာပထမဦးဆုံး Florida ပြည်နယ်ကိုဝင်မှာဖြစ်လို့မုန်တိုင်းတိုက်တာရေးစခန်းတွေကရုပ်ပုံတွေနဲ့တကွ TV တွေလူမှုကွန်ရက်တွေကတဆင့်အချိန်နဲ့တပြေးညီတင်ပြခဲ့ကြရာမှာမုန်တိုင်းလာမဲ့လမ်းကြောင်းကျနေတဲ့ဒေသတွေရဲ့တက်ဆိုင်ရာအာဏာပိုင်တွေကလည်းဘေကင်းရာထွက်ပြေးခိုးလုံကြဖို့အများပြည်သူကိုတတိပေးနှိုးဆော်ချက်တွေထုတ်ပြန်ခဲ့ကြသလိုဒေသခံတွေကလည်းမုန်တိုင်းဘေးတွေကာကွယ်ဖို့နေအိမ်တွေကိုကာယံကြအစားအသောက်တွေတောက်သုံးရည်တွေကိုတူထောင်ကြနှင့်ရင်းထိတ်ထိတ်နဲ့ Hurricane Dorian ဝင်မဲ့အချိန်ကိုစောင့်နေကြရတဲ့အတွက် Florida ထုတ် Palm Beach Post သတင်းစာကြီးက Hurricane Dorian track keeps Florida on edge ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ The threat of bomb attacks by militants put civilians on edge
ဘုံခွဲတိုက်ခိုက်မှုတွေလုပ်မယ်လို့စစ်သွေးကြွတွေချင်းချောက်မှုကြောင့်ဒေသခံတွေလည်းစိုးရင်ထိတ်လန့်နေကြတယ်လို့ထိပေးရပါတယ်ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The threat of bomb attacks by militants put civilians on edge
ကုဒူဒီယာတင်ပြပေးမယ် idiom အသုံးကတော့
hunker down
ဖြစ်ပါတယ်စာလုံးပေါင်းက hunker hunker ကဒူးကွေးပြီးပစ်ထုတ်ထိုင်ချတာ down down ကအောက်ဖြစ်ပြီးစကားလုံးရဲ့ဓာတ်ရိုက်ဒီပဲကအောက်ကိုပစ်ထုတ်ထိုင်ချတာဖြစ်ပါတယ် hunker ကဆစ်ရှိရာစုက scotland အလုံးဖြစ်တဲ့ hooker ဆိုတဲ့ဝါဟာရကနေဆင်းသက်လာပြီးဒူးကွေးပြီးအောက်ကိုထိုင်ချတဲ့အဓိပ္ပာယ်ဖြစ်ပါတယ်အန္တရာယ်ရှိတဲ့အခါမှာအောက်ကပစ်တုတ်ထိုင်ချပြီးငြိမ်ငြိမ်လေးပုန်နေတတ်သလို idiom ဆိုတဲ့တော်ဝိုက်ဒီပဲကအန္တရာယ်ကင်းတဲ့နေရာမှာခိုးလုံတာပုန်အောင်တာလာမဲ့ဘေးကိုအရင်ဆိုင်နိုင်ဖို့ကိုကိုကိုကြံ့ကြံ့ခံနိုင်အောင်ခံနိုင်အေးရှိအောင်တောင့်ထားတာမျိုးဖြစ်ပါလေ။တနည်းကိုရောက်နေတဲ့နေရာကနေမခွာပဲ အတန်နှိုင်ဆုံးအန်ဒီယကင်အောင်နေတာကိုဆလိုတာဖြစ်ပါတယ်။တခါတည်းရန်လေလူတဦးအနေနဲ့သူများတွေကိုခံယူချက်ပေါ်ဘယ်လိုထင်တယ်။ကိုကတော့ဆက်ပြီးမဆုတ်မနစ်ဆုတ်ကိုင်းထားရမှာ hunker down ဆိုတဲ့အသုံးကိုရည်ညွှန်းသုံးနိုင်ပါတယ်။ဒီအသုံးကို Hurricane Dorian နဲ့ပဲပတ်သက်ပြီးBahamas မှာအပြည့်စည်ကြီးခဲ့ပြီးလူသေးဆုံးမှုတွေရှိခဲ့တဲ့ဒီမုန်တိုင်းကြီးဟာအင်အားပြော့ခဲ့ပေမဲ့အန်ဒီရော့ကြီးနေစေဖြစ်တဲ့အတွက်အမေရိကန်အရှေ့တောင်ကန်ယိုဒန်းတစ်လျှောက်တိုက်ခိုက်ရမှာဖလော်ရီဒါအပြင်ဂျော်ဂျီယာအပြင်မြောက်နဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေစီရောက်ပြီးလေပြင်းနဲ့အတူမိုးတွေကြီးပြီးရေရှမ်းမှုတွေဖြစ်ခဲ့ပါတယ်ခုလိုမဖြစ်မီဆော့သောပိုင်းကဒိုရီယန်မုန်တိုင်းကြီးဟာကန်ယိုဒန်းတစ်လျှောက်တွေ့ရဥတီလာနေတာကိုကယ်ရိုလိုင်းနာပြည်နယ်သားတွေမုန်တိုင်းတံကိုကြံ့ကြံ့ခံနိုင်ပြီးဘေးရန်ကြီးရဲ့အကင်းဆုံးအစွမ်းကုန်စူးစမ်းခဲ့ကြတဲ့အတွက် AccuWeather.com မှာ Carolina's hunker down as Dorian sets its sight on the coast ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ We hunker down at home during the recent hurricane
အကြမီကဟာရီကိန်းမုန်တိုင်းကျခဲ့စဉ်ကကျွန်တော်တို့တွေအိမ်မှာဘေးကင်းအောင်ခိုလုံနေထိုင်ခဲ့ကြတယ်လို့ဒီပေရပါတယ်။ဥပမာနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ We hunkered down at home during the recent hurricane.
ခုနောက်ဆုံးပြင်ပြပေးမယ် idiom အသုံးကတော့
feel the pinch
ဖြစ်ပါတယ်။စာလုံးပေါင်းက feel feel ကခံစားရတာ th the pinch the pinch ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်။လည်းနဲ့စိတ်ဓာတ်မျိုးဖြစ်နိုင်သလိုဖနှတ်ကြလို့ခံစားရတဲ့နာကျင်မှုမျိုးကိုလည်းဆလိုတာဖြစ်ပါတယ်။ဒါကြောင့်သကုခုရဲ့တိုက်ရိုက်အသေးပဲကအစိတ်ခံရလို့ဖြစ်စေစီးတဲ့ဖနှတ်ကြလို့ဖြစ်စေခံရတဲ့နာကျင်မှုကိုဆလိုတာဖြစ်ပါတယ်။နာကျင်မှုခံစားရရင်မျက်နှာရှုံ့မှာဖြစ်တဲ့အတိုင်းကိုယ်အိတ်ထောင်ထဲမှာငွေမရှိရင်လည်းစိတ်ချမ်းသာမှာမဟုတ်ပါဘူး။ဒါကြောင့်ဒီအသုံးရဲ့ idiom တော်ဟိုက်အသေးပဲကငွေကြီးကြက်တဲတဲ့တံကိုခံစားရတာကိုဆိုလိုတာဖြစ်ပါတယ်။ငွေမရှိလို့တိတ်ကိုချိုးချိုးချမ်းချမ်းချူချူတတာနဲ့နေရတာမျိုးဖြစ်ပါတယ်။ဒီတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်ကြားနှစ်နိုင်ငံကိုယ်သူရေးစစ်မှာဗတ်ပြန်ကြားပြန်တုံ့ပြန်မှုတွေလုပ်ခဲ့ကြရမှာသမ္မတထရမ့်ကစက်တင်ဘာလတရနေ့ကစပြီးတရုတ်ကအမေရိကန်ကိုတင်သွင်းနေတဲ့ဒေါ်လာ112ဘီလီယံပိုးကုန်စည်တွေပေါ်အခွန်ငွေ15ရာခိုင်နှုန်းစီးချလိုက်တဲ့အတွက်လက်ပတ်နာရီတွေ TV တွေဖဏတ်တွေအကစားပစ္စည်းတွေအသားနဲ့နှုတ်ထွက်ပစ္စည်းတွေစသဖြင့်လူသုံးကုန်တွေပါပါတာကြောင့်အဲ့ဒီကုန်စည်တွေပေါ်တရုတ်ကလည်းဈေးလိုက်ပြီးမြှင့်လိုက်တာမို့အဆုံးမှာအမေရိကန်စားသုံးသူတွေပဲကုန်စည်နှုန်းတက်တဲ့တန်ကိုခံကြရတော့မယ်ဆိုပြီး readingeagle.com မှာ US consumers about to feel pinch of tariffs ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါလေဒီအသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပ
ါ Many families are feeling the pinch because of rising consumer prices
စားသုံးကုန်ပစ္စည်းတွေဈေးတက်တဲ့အတွက်မိသားစုအများပြားဟာအတော်လေးငွေကြီးကျပ်တဲနေကြတယ်လို့ဒီပေရပါလေဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ Many families are feeling the pinch because of rising consumer prices
ဒီရင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
put someone on edge hunker down feel the pinch
ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ကလလာတန်ပို့ချတဲ့အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတကာသတင်းတော်တပုတ်နဲ့အတူစနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရတော့မှာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မေကန်တန်ကနေပြီးတော့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ3040 48အပြင်လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ဒီတိုက်ရိုက်လီလိုင်းအစီအစဉ်မတိုင်ခင်မှာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်ရုရှားနဲ့ယူကရိန်းကြားအကျဉ်းသားတွေလဲလှယ်ခဲ့ကြပါတယ်ကာလကြာရှည်စောင့်ဆိုင်းခဲ့ရတဲ့ဒီအစီအစဉ်အကောင့်တွေပေါ်လာတာကြောင့်ယူကရိန်းအရှေ့ပိုင်းက9နှစ်ကြာစစ်ပွဲအဆုံးသတ်ရေးပြန်လည်ကြိုးပမ်းမှုတွေညှို့လင့်ချက်ပုံများလာပါတယ်။ယူကရိန်းအရှေ့ပိုင်းမှာအစိုးရတပ်ဖွဲ့တွေနဲ့ရုရှားတို့ထောက်ခံထားပေးတဲ့ခွဲထွက်ရေးသမားတွေကြား9နှစ်ကြာတိုက်ပွဲအတွင်းခံမှန်းရေးလူပေါင်း 13,000 လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ရုရှားနိုင်ငံမြို့တော်မော်စကိုကနေ Charlie Minus ပြောတဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ပြောပြမှာပါ။
ရုရှားနိုင်ငံမြို့တော်မော်စကိုကလက်ဖို့ထိုဘိုအချင်းထောင်ကနေဘတ်စကားတွေထွက်ခွာသွားပြီးမော်စကိုကဗနခိုဘိုလေစိတ်မှာယူကရိန်းနိုင်ငံပိုင်လေရင်တစ်စင်းဆက်ရောက်ခဲ့ပြီးတဲ့နောက်စနေနေ့အစောပိုင်းမှာအချင်းသားလဲလှယ်ရေးတည်င်းထွက်လာတာပါယူကရိန်းနိုင်ငံမြို့တော်ခီယက်မှာလည်းအလားတူဆောင်ရွက်တယ်ဆိုတဲ့တည်င်းလည်းထွက်လာပါတယ်နှစ်နိုင်ငံစလုံးကနိုင်ငံသား35ယောက်စီလဲလှယ်ခဲ့ကြပြီးလေရင်နဲ့ဌာနီကိုပြန်ခေါ်ခဲ့ကြပါတယ်မြို့တော်ကီယက်ကလမ်းမအပေါ်မှာပျော်ရွှင်မှုတွေနဲ့အတူကြိုးဆိုနေကြတဲ့လူမျိုးလာသူတွေရဲ့မိသားစုဝင်တွေနဲ့အတူယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီလည်းပါဝင်ခဲ့ပါတယ်။2014ခုနှစ်မှာယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်မှုအပေါ်အတိုက်ခံပြုမှုကြောင့်ထောင်ဒဏ်20ချမှတ်ခံခဲ့ရပြီးထောင်ထဲမှာ9နှစ်ကြာနေထိုင်ခဲ့ရသူယူကရိန်းရုပ်ရှင်ရိုက်ကူးထုတ်လုပ်သူအိုလက်ဆန်တုကိုလည်းအော်တောင်းနေကြိုဆိုခဲ့ကြပါတယ်။သူကသတင်းထောက်တွေကိုအခုလိုပြောပါတယ်
။ Надеюсь, что я в первые время был просто.
ဒါဖန်ခံထားသူတွေလည်းမကြခင်ပြန်လွတ်လင့်မယ်လို့ထင်ပါတယ်။ထောင်ကနေအလုံးလွတ်လာခဲ့ရင်တောင်မှကျွန်တော်တိုက်ပွဲကမပြီးဆုံးသေးပါဘူး
။ရုရှားနိုင်ငံဘက်ပါတော့သတင်းထောက် Kirill Bashinsky လွတ်မြောက်လာတဲ့အပေါ်ပျော်ရွှင်နေကြပါတယ်။တရင်းောက်ကေရေကယူကရိန်းနိုင်ငံမြို့တော်ကီယက်ကနေ Real Novosti သတင်းဌာနအတွက်သတင်းလိုက်နေတုန်းဖမ်းဆီးထောင်ချခံခဲ့ရတာပါ Kirill Bashinsky က Russia 24 Channel နဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောပါတယ
် Вот журналист не должен сидеть в тюрьме подписываюсь под этим
ဒီနော်ရီကိုဘယ်တော့မှထောင်မချတင်ပါဘူ
းယူကရိန်းအချင်းသားတွေကိုဌာနေပြန်ခေါ်နိုင်ရေးယူကရိန်းအရှေ့ပိုင်းကပြည်ပခန့်ကိုအပိတအဆုံးသတ်နိုင်ရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းမယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီရဲ့ဂရိကဝတ်အတိုင်းပဲအချင်းသားလဲလှယ်ရေးဖြစ်လာတာပါဒီအပိုင်းရဲ့အတွင်းမှာပဲနှစ်နိုင်ငံခေါင်းဆောင်တွေဘက်ကအချင်းသားအရေးသဘောတူညီချက်ရတော့မယ်ဆိုတဲ့သဘောမျိုးလည်းပြောဆိုခဲ့ကြတာပါအခုတော့ရေရှည်တည်တဲ့နယ်ညီချင်းရေးအတွက်ပြန်လဲစူးစမ်းရေးအပေါ်အာရုံစိုက်နေကြပါတယ်ရှင
်။မတ်တင်ကြီးတိုက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့စနေည VOE ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ပြန်လဲထုတ်လွှင့်ချိန်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့တိုက်ပွဲတွေရပ်ပြီးငင်းငန်းရေးဆွေးနွေးဖြစ်တော့မှာလားဆိုတဲ့အကြောင်းကိုဥတီပြီးတော့ဆွေးနွေးကြပါတယ်။ဒီမြန်မာစစ်တပ်ဘက်ကလည်းတစ်ဖက်သက်အပြစ်ရရေးကို၃ဘတ်ကြာတည်တန်းတိုးလိုက်ခြင်းမှာပဲဒီတရုတ်နယ်စပ်ကဒိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကလည်းထိုးစစ်တွေရထားမယ်လို့ကြေညာပါတယ်။ဘယ်လိုမျိုးအထောက်အကူဖြစ်လာနိုင်ပါသလဲ။ဒါတွေကိုကုအောင်လွင်ဦးကဥဆောင်ဆွေးနွေးတင်ပြထားတာပ
ါ။မင်္ဂလာပါခင်ဗျာ။ဒီနေ့တရားလေးလိုက်စီစဉ်မှာတော့ဒီတက်မလွန်နဲ့တရားနာလက်နက်ကင်အဖွဲ့တိုက်ပွဲတွေရပ်ပြီးငင်းချင်ဆွေးနွေးနိုင်တော့မလားဆိုတော့ဆွေးနွေးတော့မှာပါ။ဒီတက်မလွန်ကစစ်တိုင်းငါးတိုင်းမှာတစ်ပတ်သက်အပြည့်ရနောက်ထပ်သတင်းသုံးဖက်တက်တန်းတို့ကိုကြီးညာပြီးရပ်ပိုင်းအတွင်းမှာပဲတရုတ်မြန်မာနယ်စပ်ခြေဆိုင်တရားနာလက်နက်ကင်အဖွဲ့သုံးဖွဲ့ကလည်းထိုးစစ်တွေရက်မယ်ဆိုပြီးကြီးညာပါတယ်ဆိုတော့ဒီကြီးညာချက်တွေဟာလက်ရှိတိုက်ခတ်နေရတဲ့ရော်ဘားရေးတွေလက်တွေမှာဘလောက်ထိအထောက်အကူဖြစ်လာနိုင်တယ်လဲပြည်ရင်းကြီးညာရေးအတွက်ရရှိဆက်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို ကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနှုတ်လည်းအခုဆိုလေလိုင်းမှာရောက်နေပါပြီသူကတော့ကျွန်တော်ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေတွင်ရင်မှုဦးထွန်းစောပါနောက်တူကတော့ကျွန်တော်ဒီတန်းသားရေးအခက်ခက်ပုဂ္ဂိုလ်တူဖြစ်တဲ့ဦးမောင်ဆိုလို့ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပြည်နယ်ဆွေးနွေးချမ်းမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာအခုဟိုတက်ဘက်ကတစ်ဖက်သက်အပြည့်ရကိုရက်ထက်တိုးလိုက်သလိုပဲဒီမြောက်ပိုင်းဖွဲ့တွေကထိုးစစ်တွေရပြီးဟိုခုကစစ်ပဲလှုပ်သွားမယ်ဆိုပြီးကြီးညာလိုက်တဲ့အတွက်ဒီလက်ရှိစီးရီးတင်းမာမှုတွေရောပါရေးမှာလက်တွေဘလောက်ထိများကျွန်တော်တို့မျှော်လင့်နိုင်မလဲဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်အမြင်မှာတော့လက်ရှိအချိန်မှာနှစ်ဖက်အပြည့်ရက်တယ်လို့ကြီးညာတယ်ဆိုတာကဒီနေ့ဆွေးနွေးပွဲကိုဘယ်သူကလိုလားလဲမလိုလားဘူးဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်လာတယ်လို့ပဲထင်ပါတယ်လက်တွေမှာတော့အပြည့်ရက်ဖို့အတွက်ကတော့ခက်ခဲနေသေးပါဘာလို့ဘာကြောင့်ခက်ခဲလဲလို့ပြောမယ်ဆိုလို့ရှိရင်ဒီအပြစ်ခက်ရစရေးဘာလို့ဆက်ထူးရင်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ကအဆိုပြုချက်တွေအကွာဟလွန်အကြီးလို့ပါဟိုတမတော်ဘက်ကအဆိုပြုထားတာကဒီနောက်ပိုင်းသုံးဖွဲ့တွေကကိုကန့်ဖွဲ့ဆိုလို့ရှိရင်ဟိုဝိုင်းမှာပဲနေရမယ် PNL ဆိုရင်တန်းကိုဝိုင်းကိုချိုးရည်တာမှာပဲနေရမယ် A ဆိုရင်လိုက်စာမှာပဲနေရမယ်ဆိုအဆိုပြုချက်ရှိပါတယ်အဲကျွန်တော်တို့နောက်ပိုင်းသုံးဖွဲ့အနေနဲ့ကတော့လက်ရှိအပြည့်ရမယ်ဆိုရင်တက်ပြီးရောက်တဲ့ညမှာပြည့်ရမယ်လို့ပြောထားတာရှိပါတယ်။အဲ့နှစ်ခုရဲ့ကွာချက်ချက်ကကြီးမားပါတယ်။အဲ့တော့လက်ရှိအချိန်မှာနှစ်ဖက်အပြည့်ရတယ်ဆိုပေမဲ့တကယ်တမ်းအပြည့်ခက်ရစေးရဖို့အတွက်ဘယ်လိုထိုးဖို့အတွက်တက်နေရချားဆိုင်နဲ့ပတ်သက်ပြီးအခက်အခဲကြီးကြီးမားမားရှိနေကြုံမယ်လို့ထင်ပါတယ
်။ Okay ကျေးဇူးပါ။ဆိုတော့ဒါမှမဟုတ်တခုရှိတာပေါ့လေအခုကျွန်တော်တို့ပြီးခဲ့တဲ့ဒီပြင်ဦးလွင်နဲ့ဒီနောက်ချိုးကတိုက်ပွဲနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်တဲ့ဒီရှမ်းပြည်မြောက်ပိုင်းမှာဟိုရခိုင်ပြည်နယ်ထဲမှာဒီရပိုင်းနေအတွင်းပေါ့လေဟိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တဲ့အတန်မျိုးတော့တိတ်မကြားပါဘူးဆိုတော့ဒါရီယာရောဒီလက်တလောတလူပေါ့လေဟိုတိုက်ပွဲတွေရက်မယ်ဆိုပြီးတော့ကြီးညာချက်တွေအကျိုးဆက်လို့များပြောနိုင်မလားဆရာဦးမောင်ဆို
တိုက်ပွဲတွေကြီးညာချက်အကျိုးဆက်ဆိုရတဲ့ကျွန်တော်ညင်ပြောရမယ်ဆိုရှင်ဒီကျွန်တော်ဗမာပြည်ပြည်လူလူကလည်းကဲခတ်နေတယ်နိုင်ငံတကာလည်းကဲခတ်နေချိန်မှာကိုယ်ကကနေပြီးတော့ဒီအဖြစ်ခက်ရစေးလူလားတဲ့ဆိုတာပြတ်တာဘူးပဲဖော်ထုတ်ချက်တစ်ခုလိုလိုလိုပဲတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးထွန်းစောရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျာဆရာဦးထွန်းစောရဲ့အခုဒီတက်မတော်ဘက်ကဟိုတပတ်တပြည့်ရဲ့ရက်ထက်တိုးလာရှိတယ်နောက်ဒီတန်တန်လန်လန်ကင်ဖွဲ့သုံးဖွဲ့ဘက်ကလည်းထိုးစစ်တွေရက်မယ်ဆိုပြီးပြောတာရှိပါတယ်ဆိုတော့ဒီကြီးညာချက်တွေကလက်ရှိဖြစ်နေတဲ့ဒီစီးရီးတင်းမာမှုတွေရောပါရေးမှာဘလောက်ထိများအထောက်အကူဖြစ်လာနိုင်မယ်လို့မျှော်လင့်နိုင်မလဲဆရာ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဗျာဒီအခုနှစ်ဖက်အပြန်အလှန်ထုတ်ပြန်ကြေညာချက်တွေကတော့အမြေပြင်ပေါ်မှာသိပြီးတော့မှတိုက်ရိုက်အကျိုးသက်ရောက်မှုရှိတာတော့သိမတွေ့ရဘူးအဲ့ဒီထုတ်ပြန်ကြေညာချက်တွေကတော့သူတို့ဒီတိုင်းတုံမှာဩဂတ်လ30ရက်နေ့သွေးဆောင်ပွဲရဲ့ရလက်သဘောပြုနဲ့သူတို့ထုတ်ပြကြတာပေါ့လေအဓိကတော့ဒါပေမဲ့ကျွန်တော်တွေ့တာကတော့ဒါဆန္ဒမပါဘူးပေါ့ဗျာနော်အဓိကဒီသွေးနွေးပွဲကလည်းပဲဒီလိုရပြအကြောင်းသာဖြစ်ခဲ့တာဖြစ်တယ်။အဲ့မှာဒီ PSLF ဆိုတဲ့တွင်းရင်မှုတာဘုံကျော်ကလည်းပဲပြောထားတာရှိတယ်။ဒါတရုတ်ပြည်အကြောင်းဒီဟန်ပြတာတာလုတ်တဲ့လူထုနဲ့နိုင်ငံတကာကိုလှည့်စားလူတွေပွဲလို့မျိုးဒီမှာထုတ်ပြောထားတာရှိပါတယ်။တမတော်ကလည်းပဲဒီစစ်တမ်း၅ခုမှာစစ်စင်ရဲ့ဆိုင်တာကို27ရက်အတူကတော့အခုလုတ်တာတလားတော့မပြေဘူးပေါ့ဗျာနော်။ဒီလိုမျိုး27ရက်တာကွက်ကြပြည်ခရဲ့စီးရီးကိုပဲကျင်းရတာဖြစ်တယ်။အဲ့တော့ဒီကျင်းရချက်ကတော့ဒီဟာပြင်ညာပြီးဆိုဟိုဘက်ကလည်းပြင်ညာရမယ်ဆိုတော့သဘောမျိုးကျွန်တော်ကတွေ့တယ်ပေါ့လေနော်ဒါကိုဆွေးနွေးပေးရတဲ့သဘောမျိုးနဲ့သူကလောက်ကြတာဖြစ်တယ်ဆိုတော့ပြည်ခရဲ့စီးကိုတနိုင်ငံလုံးတိုက်တာမလုပ်ခင်းနဲ့ဒီကွက်ကြပြည်ခရဲ့စီးလောက်ပြီးတော့မှဒီစီးရဲသားစီးကိုတမတော်ရဲ့ကြိုးပမ်းမှုကဒါတိတာနေတယ်ပေါ့လေနော်ဒီစိတ်ဆန္ဒမပါတဲ့လောက်ရမျိုးဖြစ်တာကြောင့်ဒီနေပြည်မှာတိုက်ပွဲတွေကိုဆက်လက်တွေးမြင်နေရတာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိတယ်အဲ့တစ်ချက်ပေါ့နော်ဒုတိယတစ်ချက်ကတော့ဗာလဲဆိုတော့ဒီခုခံစစ်မှာလည်းပဲထိုးစစ်ဆိုတာရှိတယ်နော်ဒီညီတော်မမေး၃ဘွဲကထိုးစစ်ရက်မယ်လို့ကြီးညာပေမဲ့သူတို့အနေနဲ့ခုခံစစ်ဘွဲကဆက်ရှိနေတာပဲဖြစ်တယ်အထိုးစစ်ရဲ့အကြောင်းကိုဒီညီတော်မမေး၃ဘွဲကတော့သဘောဒီဘလောက်ပဲကြီးညာသူတို့ရဲ့၃ဘွဲလှုပ်ရှားတဲ့နေနေမှာအတူရတက်ကဝင်သွားရင်ခုခံစစ်ဘွဲကတော့ပြင်းထန်နေမှာပဲဖြစ်တယ်ဆိုတော့ဒီတိုင်းသားလည်းကန်ဒေါ်လာရဲ့ဖွဲ့စည်းတွေအားလုံးရဲ့ခုခံစစ်ဘွဲဟာဒီနှစ်ဖက်သဘောတူညီချက်ရောတနိုင်ငံလုံးပြည်ခရဲ့စီးသဘောတူစာချုပ် NCA ကိုရောထိုးထားပေမဲ့လို့ဆက်လက်ရှိနေတော့မဖြစ်တဲ့အဓိကအစိုးရတက်မတော်နဲ့ဒီအကြောင်းမျိုးပြပြီးတော့မှဟိုဘက်ကိုတိုက်လိုက်ဒီဘက်ကိုတိုက်လိုက်နော်ဒီဘက်ကိုတော့ရက်လိုက်အဲ့ဒါလို့လုံးမလီပဲနဲ့တနိုင်ငံလုံးပြည်ခရဲ့စီးကိုသူပေါ်ဆောင်လိုက်ရင်တော့လက်ရှိတိုက်ပွဲတွေကအလုံးရက်စစ်သွားမှာဖြစ်ပါတယ်ဟုတ်က2019 ဒီဇင်ဘာကနေဒီနေ့အချိန်ထိပေါ့တမတော် KIO ကိုအကြောင်းမျိုးမျိုးရှာပြီးတော့တော့မတိုက်တဲ့အတွက် KIO နဲ့ထိတွေ့တိုက်ပွဲတွေဟာညင်သက်သွားတာကိုတွေ့ရတယ်။အခုညီတော်မာမိတ်သုံးဖွဲ့နဲ့လည်းပဲတမတော်အနေနဲ့ချွင်းချက်မရှိအပြစ်ခရဲစေရီကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ဒီအမိန့်ထာယုံတွေပျောက်ကွယ်သွားမှာဖြစ်တယ်။အဲဒါကြောင့်ဒီကအရေးကြီးတာကတော့တမတော်အနေနဲ့ကွက်ကြားအပြစ်ခရဲစေရီမျိုးမလုပ်ပဲနဲ့တနိုင်ငံလုံးတိုက်တာဆောင်တဲ့အပြစ်ခရဲစေရီမျိုးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။
โอเคเสียอุทุนสนิทกับเจซุบาสรุปไก่ป่วยนี่ที่ยัดปูจีญาในญามาแล้ว2เพศสลงก็တော့บ่เลยที่นักงานเหยียตุ้ยส่งสนิทโหยีเหยเจ็ดชื่อเลยสุบิ้วပြောไปได้แม้แล้วเราตุ้ยเนี่ยที่ตําหนวดที่5ล้านๆจะพัดตัดอภิยัดตรงอ่ะแล้วโหสนิทผิดตาเลยไก่ป่วยนี่อ่ะผิดตาปูมาနေไปเลยโหไก่ป่วยที่ผิดแต่จองเนี่ยปัดตะลุก็တော့ตะเพ่เนี่ยตะเพ่เปลี่ยนแล้วโหซื้อๆได้เลยญูทุราเลยชื่ออ่ะบ่เลยสรุปบลูเอ็ดที่ญิงๆสนิทโหยีเหยพี่ไต่ไข่ตาเลยยัดเลยสุบิ้วไก่ป่วยนี่บลูผิดอ่ะล่ะก็โหเป็นญามาอธิกလွဲချော်နေလို့လည်းဘသူဘက်ကအားနေချက်တွေရှိနေလို့လည်းဘလို့တုံးတက်မိလဲဆရာဦးတို့ရော
ဒီစီရေးမှာကကိုကအမြဲတမ်းခင်ဆက်ဆန်းစစ်နေရမှာပဲနေဖို့မဟုတ်ဘူးဒီခုခံစစ်မှာလည်းပဲလိုရရင်ထိုးစစ်ဆင်ရတဲ့ view ဟာတော့ offensive defense ဆိုတာရှိတယ်ဗျသူတို့ကသူရတဲ့ဘက်ကဒီပြည်သူဗန္ဒာတွေနဲ့အတိုင်းပြည်ရဲ့ရင်းမြစ်တွေကိုမတရားသဖြင့်အလွန်ကြုံအင်အားသုံးပြီးတော့မှကိုညီတော်တိုင်းရင်းသားအချင်းချင်းကြားပြုတ်တိုက်ရေးလမ်းစဉ်ကိုကျင့်သုံးနေမှာတော့ဒီဘက်ကလည်းပဲထိုးစစ်သဘောမျိုးနဲ့စံပြန်လာရတာပေါ့လေဒီရေးမှာတစ်ဖက်ရဲ့ပြောပွဲကိုခြားပြီးတော့မှအသာစီးရဖို့ဒီအနိုင်ရဖို့တိုက်ကြတာပါပဲလေ။ဒါဒီညီနောင်မမိတ်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်တွေမှာလည်းပဲပြောထားပြီးဖြစ်တယ်။သူတို့ရဲ့အနေနဲ့ပေါ့လေ။ဒီမလွဲမချောင်တာတိုက်နေရတဲ့စစ်ပွဲလို့သူကပြောထားတာဖြစ်တယ်။ဒါပေတိုင်းသားလက်နက်ကန်တော်လည်းရဲ့အဖွဲ့စည်းကမှဒီစစ်တိုက်ချင်းလို့တိုက်နေတာတော့မဟုတ်ဘူးပေါ့နော်။ဒါနိုင်ငံရေးအရာအဖြေချဖို့နီးလည်းမရှိတော့တဲ့အခါမှာစီရေးဆိုတာကဒီနောက်ဆုံးအနေနဲ့မလွဲမချောင်တာရွေးဖြစ်ကြရတာဖြစ်တယ်။အဲ့ဒါကြောင့်ဒီအစိုးရတက်မတော်အနေနဲ့တန်တူရည်တူဂုံသိခါရှိမှုတွေကိုခြေခံပြီးတော့မှဒီနိုင်ငံရေးဆန္ဒအပြည့်နဲ့ပေါ့လေငြိမ်းချမ်းပေါ်ဆောင်မယ်ဆိုရင်ပြည်တွင်းစစ်ကထောင်ရဆုံနေသွားနိုင်ပါလေ
။ Okay ဆိုတော့ဆရာဦးမောင်ဆိုးကိုလည်းကျွန်တော်ပြန်မေးချင်ပါတယ်ဆိုတော့ဟိုဆရာဦးထုံးဆိုဆွေးနွေးသွားတဲ့ပတ်သက်လို့ပေါ့လေဆိုတော့ကျွန်တော်ဒီတိုက်ပွဲရပ်ဖို့ညင်ညာတော့ကတော့ဒီနှစ်ဖက်စလုံးကတက်ဖက်ကလည်းပြောတယ်ဒီတန်ရင်သားအဖွဲ့ရဲ့ဘက်ကလည်းပြောတာနိုင်ငံရေးအရာတွဲဆုံဆွေးနွေးကိုရည်ရွယ်တယ်လို့ပြောပါတယ်ဒါပေမဲ့တိုက်ပွဲရလည်းဖြစ်နေဖြစ်နေတယ်ဆိုတော့ဟိုဘယ်နေရာမှာအားနည်းချက်တွေရှိနေလို့လဲဆရာဦးမော်ဆို
အဓိကကတော့ကျွန်တော်တို့ကလက်လက်မကင်မဲနဲ့တိုင်းသားရေးကိုကျွန်တော်တို့ကပြုစုဆွေးနွေးမယ်ဆိုရင်ပြုစုဆွေးနွေးရဲ့အခွင့်အလမ်းကိုနည်းတာပြဿနာပါပဲအဓိကကတော့နိုင်ငံရေးအခွင့်အလမ်းနည်းပါပြီးတော့စစ်ပောင်းကျဲလာတယ်လို့ပြောပါမယ်အရှိမှလည်းပဲအဓိကပြဿနာဖြစ်နေတဲ့ခိုင်မြေခိုင်ကြီးနေမှာပါအဲဒီနည်းနဲ့လက်နဲ့ကင်မှာပဲဖြစ်မယ်လက်နဲ့ကင်မှာပဲငါတို့ရဲ့အခွင့်အရေးတွေရမယ်ဆိုတော့ရက်တီရက်ဖြစ်လာတဲ့အခါမှာဒီရခိုင်မှာအခြေခံဒေသစံထုတိဆောက်ဖို့ဖွင့်လှစ်လာတယ်2015စပြီး2018နောက်ပိုင်းမှာတော့တိုက်ပွဲတွေပိုဖြစ်ထန်လာပါတယ်အဲ့တော့တမလို့ဘက်ကစဉ်းစားမယ်ဆိုရင်လည်းဒါအခြေခံဒေသဖြစ်တဲ့ဒီမှာတော့အခြေခံဒေသမပေးနိုင်ဘူးဆိုပြီးတော့အပြင်းထန်တုတ်ပြန်တယ်ဒီဟာဆက်ဆက်လို့မရတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်တကယ်တော့နိုင်ငံရေးပေါင်းရှင်းပြီးတော့စီးရေးပေါင်းကျဲလာတယ်လို့ပြောပါမှာနိုင်ငံရေးကလက်နဲ့မကင်မင်းနဲ့စကားပြောမယ်ဆိုပြောခွင့်မရှိဘူးလွယ်လွယ်ကူကူပြောကြရင်တော့လက်နဲ့ကင်မှာလူရဝင်မနေလက်မကင်လူရမဝင်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့အခြေအနေမျိုးကြောင့်ပါတကယ်တော့ကျွန်တော်တို့ကလက်နဲ့မကင်လည်းပဲတိုင်းရင်းသားခွင့်ရေးတွေကိုဟိုပြောခွင့်ရမယ်စုခွင့်ရမယ်လည်းဒီနိုင်ငံရေးပေါင်းကျဲမယ်ဆိုလို့ရှိရင်စီးပေါင်းကိုချုပ်နိုင်လိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမော်ဆွဆွနေရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွနေဘွဲကိုဒါရိုက်ပါဝင်ဆွနေဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းဒီလိုင်းပေါ်မှာရှိနေပါတယ်သူတို့လည်းအခုအလဲပေးကြပါတယ်အရင်ဆုံးသူကကျွန်တော်ဒီမြန်မာနိုင်ငံဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးမော်မောင်ဆိုခုနကပြောသွားလိုပဲပေါ့လေကျွန်တော်တို့တက်မတော်ကတော့အပြစ်ဖက်ရဲ့တဲ့ရင်မှာဟိုတိုင်းနာတွေကိုပဲသူ့နေရာသူနေအဲ့လိုပြောတယ်ပေါ့ဒါမဲ့ကျွန်တော်တို့တက်မတော်ကလည်းရခိုင်ပြည်နယ်မှာကိုယ်နေရာကိုယ်နေလားပေါ့အဲ့ဒါတစ်ချက်ပေါ့အဲ့တော့ဂျာရီကတော့လည်းပြည်လည်းမတင်ဘူးဆရာဘာလို့လဲဆိုတော့ကျွန်တော်2008ဖွဲ့စည်းပုံအရာစစ်တပ်ကတော်လေးကိုအာဏာရရှိနေတယ်အဲ့တော့ကျွန်တော်တို့ကရေးရှိတည်တံ့ပြီးတော့ငြိမ်းချမ်းဖို့ဆိုရင်ပြည်သူကိုမျက်နှာမူပါပါမယ်ဒါကြောင့်ပြည်သူလူထုရွေးချယ်တင်ရောက်ထားတဲ့တိုင်းသားပေါင်းစုံပါတယ်ကျွန်တော်တို့ပြည်သူအစိုးရရဲ့အောက်မှာပဲနေတဲ့နယ်ပြည်သူအစိုးရဘာမှသာနဲ့ဒီတော်စုငင်းញ៉ាញ់ကြီးကိုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျဒါပါပဲခင်ဗျ
ဟ Okay, Kuchimi, Sunia Jesus. So, the Kuchimi, Joy Taylor, the Czechogeno, Sotopio, to Pinapo, Sunia Pokurio, Sunusian, the Czechara, Gua, Duaro, the Yatasu, Usamu Alma, Sunumasu, Yenye, and Lizan and Nesu, to the Wara of Pure. So, the Sua Usamu Pine Patalu, Ninyama, Palauti keep out the Lumia, the outdoors of the Totamil.
ไอ้ก็เอเนอร์ดีอโซยาก็ดูว่าดีณท้องชิพွဲซี้ปုံเนี่ยตัวตับโกมันล้วนมุ่นနိုင်อยู่บ่เนี่ยเนาะโตตับเนี่ยก็ดีอโซยาเนี่ยก็ตัวตะปุ้ยเนี่ยปုံสันนี้ไม่ใช่อยู่แล้วตัวว่าดีอโซยาเนี่ยหลุမျိုးตะနိုင်ငံလုံးကတကမ္ဘာလုံးကလည်းပဲไอ้တိုင်ชุ่มเนี่ยနေကြတဲ့အတိုင်းပဲပေါ့ဗျာဆိုတော့ကတော့ဒါကတော့အခြေခံအကြောင်းတရားပဲဒီဖွဲซี้ปုံရကတော့ဒီငင်းကြိုင်းဖြစ်စဉ်ကိုအโซยาလောက်တ ီပြဿနာကတော့ဆက်ပြီးတော့မရှိနိုင်ဘူးမှာဖြစ်တယ်။ဒါဒီနေ့ NLD အစိုးရရဲ့ပေါ်ဆောင်မှုတွေကိုလည်းပြန်ကြည့်တဲ့အခါမှာသူကတော့ဒီတက်ရဲ့အပြစ်ခရဲ့စည်းကိုတက်နဲ့ဆိုင်တယ်ပေါ့ဗျာ။အပြစ်ခရဲ့စည်းလုတ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲကဒါအစိုးရနဲ့အဓိကဆိုင်တယ်။အဲတက်တဲ့ဒီသဘောတူပြီးတော့မှလက်မရေးထိုးလိုက်တဲ့ဒီ bilateral သဘောတူညီချက်တွေရောနောက်ပြီးတော့မှတနိုင်ငံလုံးပြည်ခရဲ့စည်းသဘောတူစာချုပ် NCA တွေကိုရောထိုးလိုက်ပြီးတဲ့နောက်ပိုင်းမှာအကောင့်တွေဖော်မှုဖြစ်စဉ်မှာအစိုးရရဲ့အခန့်ကဏ္ဍကအမှန်ဆိုလို့ရှိရင်အဓိကပိုရှိတာဖြစ်တယ်။အဆိုကြပါစို့ပေါ့ဒီမှာကျွန်တော်တို့ဒီ UPDKP ဆိုတဲ့ရန်တရားမှာအစိုးရကအဓိကနေပြီးတော့ဥဆောင်ပြီးတော့မှလုပ်တာဖြစ်တယ်။အစိုးရကဒါကိုတက်တက်ကြွကြွလုပ်နိုင်ရမယ်။နိုင်ငံရေးပြည်သူ့ဆွေးနွေးပွဲတွေကိုသူခေါ်နိုင်ဖို့အတွက်ပုံစံမျိုးစုံနဲ့ပေါ်ဆောင်နိုင်ရမယ်။ဒါပေမဲ့ဒီဘက်မှာနောက်ထပ်ရန်တရားတစ်ခုကတော့ဒီအပြစ်ခရဲ့စည်းရေးကိုခိုင်မာအောင်လုပ်တဲ့ Drug Monitoring Committee DMC ကရှိတယ် NCA အရပေါ့နော်။ဒါအပြစ်ခရဲ့စည်းရေးကိုခိုင်မာအောင်ထိန်းသိမ်းမယ်ဆိုတော့ရန်တရားမှာအစိုးရရဲ့အခန့်ကဏ္ဍကအဲ့ဒီမှာတော့သူကပါဝင်နေတယ်ဆိုပေမဲ့လို့သူကမလွှမ်းမိုးနိုင်ဘူး။ဒါဒီပြည်နေတိုင်းဒေသကြီးအစိုးရတွေကနေပြီးတော့မှအဲ့ဒီနေရာမှာရှိနေရမယ်မှန်ဆိုလို့ရှိရင်သူတို့ကအဲ့ဒီနေရာမှာနေပြီးတော့မှဒီရှိတော့ရှိတယ်အပါဝင်တဲ့ participant တာတာလောက်ပဲရှိတယ်။သူတို့ကအဲ့ဒီမှာတက်ရဲ့ပေါ်ဆောင်မှုတော့မလွှမ်းမိုးနိုင်ဘူး။နောက်ပြီးတော့မှအခုအစိုးရရဲ့ဖွဲ့စည်းပုံဆွဲချရတဲ့ပြန်ကြည့်လိုက်ရင်ဒီ2008ဖွဲ့စည်းပုံရဆိုလို့ရှိရင်တက်ကနေပြီးတော့အဲ့မှာအစိုးရဖွဲ့တဲ့မှာသူကလေလုံဝင်ကြီးအနေနဲ့ပါနေတယ်နော်ဆိုရင်ဒီပြည်နေတိုင်းဒေသကြီးစိုးရတွေကိုပြန်ကြည့်လိုက်တဲ့အခါမှာဒီနေလုံဝင်ကြီးကပဲအဓိကကြရတယ်ပေါ့သူကတော့စိုးရကိုစားပြုပြီးတော့မှသူကပဲအဓိကလုံနေတာကိုတွေ့ရတယ်ဆိုတဲ့အခါကျတော့ NLD အနေနဲ့ဒီအပြစ်ခရဲ့စေရေးခိုင်မာအောင်လုပ်တဲ့ဖြစ်စဉ်မှာရောနိုင်ငံရေးပြည်သူဆွေးနွေးမှုဖြစ်စဉ်မှာရောသူ့ရဲ့နော် initiative ပေါ့နော်သူ့ရဲ့ဒီကနဦးစတင်ပြီးတော့မှလှုပ်ရှားတဲ့ကျိုးပတ်မှုတွေကပျောက်နေတဲ့သဘောဖြစ်တယ်နောက်သူရဲ့အနေသေးသေးပြောက်လေလေတက်ရဲ့ခန့်ကဏ္ဍကအဲ့ဒီနေရာမှာပို့ပြီးတော့ရလာလေလေဆိုတက်ကသူလိုချင်တဲ့ပုံစံကိုပို့ပြီးတော့မှအဆုံးတင်လာလေလေဆိုတဲ့အခါကျတော့ NLD ရဲ့အခန့်ကဏ္ဍ NLD လှုပ်ဆောင်မှုတွေကနော်လှုပ်ရှားမှုတွေကပြည်သူချင်းပြည်သူချင်းမဲမိန်ပြီးတော့မှဒီငင်းကြဲဖြစ်စဉ်ပုံမှာသူဩဇာလွှမ်းမိုးမှုမရှိတော့ဘူးဆိုတဲ့အနေထားကိုရောက်သွားတယ်ဆိုတိုက်ပွဲတွေဖြစ်လိုက်တဲ့အခါကျတော့ပူဆိုးတော့ရောနော်ဆိုအခုကအဲ့လိုမျိုးလှုပ်ရှားလိုက်နေတာဖြစ်တယ်အဲ့ဒါကြောင့်ဒီနေရာမှာလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရအနေနဲ့လူထုရဲ့ mandate ပေါ့လူထုရဲ့အားကိုသူရထားတာဖြစ်တယ်။ဆိုဒီနေ့သူကြံကြည့်နေတဲ့သက်တမ်းကာလအတွင်းမှာသူ့ရဲ့အားကိုသူအပြည့်အဝအသုံးချနိုင်မယ်ဆိုရင်တော့နော်ဒီခက်ပေါက်ချလို့ရအောင်ပဲ။သူအပြည့်အဝအသုံးမချဘဲနဲ့ဒီတိုင်းပဲမျောထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအခွင့်အလမ်းကတော့ဆုံးချုပ်သွားနိုင်တယ်။နောက်ပြီးတော့တိုက်ပွဲတန်တရားထဲမှာကျွန်တော်တို့ကဆက်လေသွားမယ်တဘောလေကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်။အဲ့လိုမျိုးကျွန်တော်ကတော့သုံးသပ်မိပါတယ
်။ Okay ဆရာဦးမောင်ဆိုမြင်ရောခင်ဗျာ
ကျွန်တော်တို့ပထမချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ပြည်သားအစိုးရအဖွဲ့ကတာဝန်ယူတဲ့လူတွေကငြင်းလူငန်းဆယ်မှာရှေ့ဆောင်ရှိရပြည်နယ်နဲ့နေသားမရှိဘူး။ဟိုမရှိဘဲနဲ့တစ်ဖက်ကလူတွေပဲရှိကိုတုံ့ပို့ထားတဲ့အချက်တစ်ချက်ကလွဲချော်နေတယ်လို့ထင်ပါတယ်။ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်အရသာအစိုးရအနေနဲ့တမတော်နဲ့ဒီတန်းသာလက်နက်ကြီးဒီကြားမှာနေကိုရှိတ်ပေါ့နော်။စစ်စစ်ညီနေသူဖြစ်အခန့်မပါဝင်နိုင်ဘူးဖြစ်နေ။သူကဒီနှစ်ဖက်ပြည်ပကကြားထဲမှာနောက်ထပ်လက်ခံနိုင်တဲ့အကြောင်းအရာကိုရှာဖွေပြနေတဲ့စစ်သက်ညီနေလူခန်းအနေနဲ့မပါဝင်နိုင်ဖြစ်နေဒီအကြောင်းအရာလည်းလွှဲချော်နေတဲ့အကြောင်းအရာလို့ပြောရပါမယ်။တစ်ဖက်ကပြောမယ်ဆိုလို့ရှိရင်လည်းပဲဒီ energy ဆိုတာစတဲ့ကလာကတိုင်လာလက်နဲ့ကြိုင်နေတဲ့ energy ဆိုတာကိုနဲ့ပတ်သက်ပြီးတော့အမျိုးလက်ချက်အများကြီးခက်ခဲကြပါတယ်။ဒါပေမဲ့တစ်နှစ်ကနေနှစ်ကနေသုံးနှစ်ကြာတဲ့အခါမှာ energy ဆိုတာနဲ့ပတ်သက်ပြီးတော့တိုင်းသားကြီးခြားထဲမှာယုံကြည်မှုကျဆင်းလာတာလည်းငြင်းလူငန်းစေအောင်မြင်မှုခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဆရာဦးမောင်ဆုဆွေးနွေးရကျေးဇူးပါဆိုတော့နောက်ထပ်ကျွန်တော်တို့ဟိုတရားပအဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုံစံတွေလည်းဒီလိုင်းပေါ်မှာကြံနေပါသေးတယ်သူတို့လည်းလှည့်ပေးကြပါတယ်တူဦးကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်နှစ်ခုတော့ပြောပြမယ်တစ်ခုကတန်းမောင်ဖြစ်ဖြစ်ဒီတိုင်းနဲ့လက်နက်ကန်နေဖြစ်ဖြစ်ကြီးကြီးကိုလည်းမျက်နှာထောက်အောင်သူကလက်နက်ကန်နေဖြစ်ဖြစ်ဆိုတော့ကြီးကြီးပဲအများအားဖြင့်မာဒီငင်းငယ်ဆွေးနွေးပေါ်မှာဆိုတာအဆိုးရနဲ့မဆိုင်ဘူးတန်းမောင်တိုင်းသာအသီးသီးကအကုန်လက်တက်ကန်ရှိတယ်အဲ့ဒါဟောတမလို့လက်ထက်ကဘယ်နဲ့တည်းရှိပြီလို့သူတို့စိုက်ပွဲတိုက်လာတယ်အောင်းလာဟိုတိုင်းသားတွေပဲဟိုသူတို့ပဲဟိုပြန်ပြီးတော့အခြေတိုက်မဲ့တဘောရှိတယ်ဟိုကသူတို့ကတမလို့ပဲပြန်ရမှာအစိုးရနဲ့မဆိုင်ပါဘူးအစိုးရတောင်းယူပြီးလုပ်လဲအစိုးရကသူကဘယ်နဲ့လဲခဲ့ပြက်လုပ်တာဟိုရထိုင်မကြည့်ပါလားအီယူအပြတ်တိုက်ဆိုပြီးတော့တောင်းဆန်းစီပြောတယ်ဆိုတော့အတိအကျဘယ်သူမှလည်းဟိုထုတ်ပေါ်အနေနဲ့လည်းထုတ်ပေါ်မပြောဘူးစစ်တပ်ကလည်းထိုက်တိုက်တိုက်တယ်ပြီးနေတာဟုတ်ကဲ့ရိုဟင်ဂျာလည်းရိုဟင်ဂျာမို့လို့ဆိုပြီးတော့ဟိုအပြတ်အကုန်ရှင်းအခုအေးကြလည်းအေးရသေးပါလို့ယောက်ျားမိုင်အေးဒီပဲဆိုတော့သူတိုက်တယ်။ဒီကတမ်းမတော်ပဲပြင်ရမှာပါခင်ဗျာ။ဟုတ်ကဲ့ခင်ဗျာအလောက်ပါပဲ
။ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်တိုင်းသားအဖွဲ့အစည်းတွေအားလုံးကနော်ဓာတ်လူခွင့်ရင်းနဲ့ကိုယ်ပိုင်ကြံ့ခန်းခွင့်ကိုအဓိကလိုအပ်ပါတယ်လိုလားပါတယ်အဲ့ဒါကိုအစိုးရစစ်တပ်အဖွဲ့အစည်းကလိန်လေပြီးတော့ကျွန်တော်တို့တိုင်းရင်းသားတွေကိုနော်သူတို့ရဲ့လှုပ်ဆောင်ချက်အပြုအမူကတော့ကျွန်တော်အမြင်ရတော့ဗောဗျာနော်ပြစ်ခတ်ရဲ့ဆဲလှုပ်ပြီးတော့ကျွန်တော်တိုင်းရင်းသားဒေသမှာနေရာဝင်ယူတာနော်လှုပ်မှုရိုက်ဖို့ယူတာတွေကနော်ကျွန်တော်တို့ကတော့အမြဲတမ်းနဲ့မြင်တွေ့နေရတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကနော်ခံရတယ်ဗျဘာဖြစ်လဲဆိုတော့သောဘဦးကြီးနဲ့တခါအဖြစ်ကဲဆဲလို့ရင်ကျွန်တော်ကင်းနေဖွဲ့စည်းအဲ့ဒါကိုတော့အစိုးရစစ်တပ်အဖွဲ့အစည်းကနောက်ဆုံးတော့ကျွန်တော်အဖွဲ့အစည်းကိုတော့သူတို့ချိုးဖောက်လိုက်တာပေါ့ဗျအဲတခါနောက်ပြီးတော့ဗိုလ်လင်းတင်နော်ညီညာရေးလှုပ်တယ်လှုပ်ပြီးတော့တခါအစိုးရစစ်တပ်အဖွဲ့အစည်းကပဲချိုးဖောက်တယ်နော်ကချင်နဲ့အားတခါအဖြစ်ကဲဆဲလှုပ်တယ်နောက်ဆုံးတော့သူတို့ပဲအဖြစ်ကဲဆဲချိုးဖောက်ပြီးတော့ညာဝင်ယူတော့တိုက်ထုတ်လိုက်တယ်ပေါ့ဗျာ
။နောက်
ကိုကောင်လည်းဒီလိုပဲသူတို့လှုပ်ဆောင်ခဲ့တယ်။အဲဒါကြောင့်မို့ကျွန်တော်တို့တိုင်းသားအဖွဲ့အစည်းတွေကတော့ဘာလို့ယုံကြည်ရမလဲတော့ဘု து ယုံကြည်ရမလဲဘု து အားကိုရမလဲနော်။နိုင်ငံတကာဝင်ရောက်တော့နေရာဝင်ယူပြီးတော့နော်မပြောမဆိုမချွေးနေပေးဘူးဆိုရင်တော့တုံရတုံရင်ပဲဖြစ်မယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကိုတီးလည်မှုဒါတော့ဒီတိုင်းသားတူရဲ့ဟိုခန်းစားချက်လိုပဲဆိုရမှာပါ။ဆိုတော့နောက်ထပ်ကျွန်တော်တို့စာတချို့လည်းကြံနေပါသေးတယ်။မတ်စုမွန်ဖတ်ပြပေးပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီအရှင်ဓမ္မပီရာဆိုတဲ့အကောင့်ပိုင်ရှင်ကအယက်သားတွေနဲ့ထိခိုက်တာနဲ့ပတ်သက်လာရင်လူမှုကိုကိုယ့်ဘက်မှာပါအောင်မစည်းရုံးနိုင်တဲ့တက်ကတော့အကြဆုံးပါပါတဲ့အဲ့ဒီတော့လူမှုကိုရန်သူအဖြစ်နဲ့သဘောထားမှာလားလူမှုကိုကိုယ့်ဘက်ပါအောင်စည်းရုံးမလားဆိုတာအဲ့ဒီတိုက်ခိုက်နေတဲ့တက်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်တဲ့ထူးထက်လင်းဆိုတဲ့ Facebook အကောင့်ကတော့စစ်တက်ကစေတနာအမှန်နဲ့ဆွေးနွေးမယ်ဆိုရင်တလားတော့မကြပါဘူးတဲ့အစိုးရနဲ့စစ်တပ်ကစေတနာမမှန်လို့အခုလိုစစ်ပွဲတွေဖြစ်နေရတာပါလို့ရေးထားပါတယ်။ဇော်ထွန်းကတော့ဆွေးနွေးပွဲတွေကနေတစင်စုပေါင်းလှုပ်ဆောင်ကြရင်အားလုံးအတွက်ရလတ်ကောင်းနေရကြမှာပါ။အကောင်းဆုံးရလတ်တွေလည်းရကြပါစေဆိုပြီးရေးထားပါတယ်ရှင်
။ Okay ကျွန်တော်တို့အခုဒီ Facebook မှာတိုက်ရိုက်ကျွန်တော်တို့အမှတ်ချက်ပေးနေတာတချို့လည်းဒီမှာတွေ့ရပါတယ်။ဒီဦးကတော့ဒီ John Paul ဆိုတဲ့ account ပါရှင်မှာသူကတော့ငင်းကြဲနဲ့ပတ်သက်ပြီးဘယ်ဆိုးရတက်တက်မပြောင်းလဲပါဘူးတဲ့။တိုင်းသားတွေကိုဒန်းတို့ခွင့်ရေးမပေးနိုင်လို့ပါတဲ့ဆိုပြီးရေးပါတယ်။နောက်တူကတော့ဥကျင်လာဆိုရဲနာမည်နဲ့ပါသူကတော့အစိုးရတမနာတွတ်တော်မှာတဲ့အာဏာမရှိဘဲနဲ့လုပ်ပိုင်ခွင့်မရှိတော့တိုင်းရင်းသားတွေကဘသူ့ကိုယုံကြည်ရမလဲဖြစ်နေတာပါဆိုပြီးတော့သူကရေးပါတယ်ဆိုတော့ကျွန်တော်တို့ဒီမကြခင်မှာလဲကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့ရှိတဲ့အတွက်ကျွန်တော်ဒီအနှစ်ချုပ်အနေနဲ့ကျွန်တော်သုံးသပ်စီရင်တာကတော့အခုလောလောဆယ်ကတော့ဒီတိုက်ပွဲတွေရက်မယ်ဆိုပြီးဟိုတက်မလို့ဘက်ကရောဒီတိုင်းသားလက်နက်ကိုအဖွဲ့သုံးဖွဲ့ဘက်ကရောပြောထားတာရှိပါတယ်ဒါပေမဲ့ဟိုရက်စဲပဲဖြစ်စီပေါ့လေဒီယာယီလောက်မဟုတ်ဖ ೇನೆ ရေရှိခံမှုဆိုလို့ရှိရင်ဒီမြမဆိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်လက်နက်ကိုအဖွဲ့တွေပဲကပဲဖြစ်ဖြစ်မဖြစ်မနေလောကလောက်ဖို့လိုရဆိုရင်ဘာတွေများရှိမလဲဆရာဦးထိုးဆိုရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့အဓိကတော့ပေါ့ဗျာဒီနိုင်ငံရေးဆန္ဒပေါ့နော်အခြေခံအားဖြင့်ကတော့နိုင်ငံရေးဆန္ဒနိုင်ငံရေးဆန္ဒကဒီတက်မလို့ဘက်မှာရှိရမယ်လို့ကျွန်တော်ကမြင်တယ်အခုကကျွန်တော်တို့တိုင်းရင်းသားတွေဘက်ကတော့၆လုံးပေါ်ဒီ1980ကျော်ပြည်တွင်းစစ်မှာပြောဆိုလာခဲ့တာကဒီပင်လုံစာကျုပ်ရဲ့အခြေခံဖြစ်တဲ့ပင်လုံဂတိကဝတ်ပေါ်လीနော်အခုကတော့ပင်လုံစိတ်သက်ကိုပဲယူပြီးမှတော့နိုင်ငံတော်တိုင်းပင်ခံဥဆောင်တဲ့မစစ်တရားစုပင်လုံညီလာခံမှာသူကအကောင့်တွေပေါ်ဖို့ကြိုးပမ်းတာကိုပဲတွေ့ရတယ်ဒါပေမဲ့ပင်လုံဂတိကဝတ်တို့ပင်လုံစာကျုပ်တွေကပျောက်သွားတယ်နော်အဲ့ဒါ ဒီတိခဲရေးသေးထားတဲ့အဖွဲ့တွေရောပြင်မခဲတိခဲရေးသေးထားမှုမရှိတဲ့အဖွဲ့တွေကရောဘုံတူညီချက်တူကပါလဲဆိုတော့ဒီတိုင်းပြည်ကိုနော်အမျိုးသားတက်ပြည်နဲ့ကိုပိုင်ပြတ်ထက်ခွင့်အသီးအဝါရှိတဲ့ Federal Democracy ပြည်ထောင်စုကိုတည်ဆောက်လိုတယ်ဆိုတဲ့အချက်မှာတော့အားလုံးကတူညီတယ်ဒီအချက်ကိုတက်လာတဲ့အစိုးရဆက်ဆက်ကဒီအပေါ်မှာအကောင့်တွေပုံမှုပြက်ကွက်ခဲ့တယ်။အခု NLD အစိုးရလက်ထက်မှာလည်းပဲဒီဥစ္စာကိုအကောင့်တွေပုံမှုပြက်ကွက်နေစေပဲဖြစ်တယ်။ဒါနဲ့တတိယအစုပင်လုံးကြီးလာကန်ဆိုတဲ့အခင်းချင်းအောက်မှာလက်ရှိတော်အောင်ဆုံးကြီးဥဆောင်တဲ့အစိုးရကလည်းပဲသူကနိုင်ငံရေးအကျိုးအမြတ်တစ်ခုတည်းပို့တဲ့လောက်ရံပြိုထက်ကိုအားစိတ်လောက်ပြဖို့လိုတယ်လို့ကျွန်တော်မှမြင်တယ်။ဟုတ်ကဲ့တတိယအစုပင်လုံးကြီးလာကန်ကတိုင်းရင်းသားတွေလူလာတဲ့ပြည်တော်စုကိုဖောင်းဆောင်နိုင်မယ်လို့ဒီယုံကြည်မှုမရှိကြတော့ဘူး။လက်ရှိလက်တော်တဲကဒီဖွဲ့စည်းပုံပြင်ရေးမှာလည်းပဲ NLD ရဲ့တိုင်းရင်းသားတွေလူလာတဲ့ဒဲတူရဲ့ကွန်ပြတ်တက်ခွင့်ဆိုင်ရာဖက်ဒရယ်အခြေခံမူတွေနဲ့အညီပေါ်ဆောင်နေတာကိုလည်းမတွေ့ရဘူးဆိုတော့ဒီအပေါ်မှာတိုင်းရင်းသားလက်နက်ကဒေါ်လာရဲ့ဖွဲ့စည်းတွေဘက်ကလက်ရှိ NLD အစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုပေါ်မှာလာအကျိုးသက်ရောက်နေတာကိုတွေ့ရတယ်။အဲဒါကြောင့်ဒီတိုက်ပွဲတွေကလည်းပဲပို့ပြီးတော့မှဖြစ်လာမဲ့အရေးအယောင်တွေ့နေရတယ်လို့ကျွန်တော်တွေကတော့သုံးသပ်မိပါတယ
်။ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျဆရာဦးမောင်ဆိုတော့စောပိုင်းကဟိုထောက်ပြတော့တဲ့ချက်ကတော့အခုလက်ရှိဒီဟိုတက်ပွဲဖြစ်နေတဲ့နှစ်ဖက်ကြားပေါ့နော်တက်မလို့နဲ့ဒီတန်းသားလက်နက်က၃ဖွဲ့ကြားမှာဟိုသူတို့လူလားချက်တွေပြောထားတာတွေအရန်ကိုကွာလွန်နေတယ်ဆိုတော့ဟာလေထောက်ပြထားရှိပဲဆိုတော့ကျွန်တော်တို့ဒီလိုတက်ပွဲဖြစ်နေတဲ့ရက်စက်ကယာယီလောက်မှုဖြစ်နေရေရှည်ခံမှုဆိုရင်ဒီလိုကွာချက်တွေကိုစစ်ဆက်နိုင်မှုအပါဝင်ပေါ့လေဟိုလုံနိုင်ခြိုင်နိုင်မဲ့နီးလန်းနေဘာရင်များရှိမယ်လို့သုံးသပ်လို့ရမယ်ဆရာဦးမောင်ဆို
ပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့လက်တွေ့မှာဘိုင်လက်ထရယ်ဆိုတာအပြစ်ခတ်ရစေးဖြစ်တယ်အပြစ်ခတ်ရစေးလို့ဖို့ဆိုလို့ရှိရင်တစ်ဖက်အပြစ်ခတ်တိုက်ခိုက်နေတဲ့တက်တွေရောက်တဲ့နေရာမှာအရင်ရောက်ဖို့ကြီးပါတယ်အဲ့ပြီးတော့မှသာလျှင်ဒုတိယအဆင့်ကျမှသာလျှင်ဘယ်တက်တီကတော့ဘယ်မှာရှိနေလဲဘယ်တက်တီကဘယ်မှာရှိနေလဲဆိုဒုတိယဆင့်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်လက်တွေ့ကြလိမ့်မယ်လို့ထင်ပါတယ်အဲလိုမျိုးပဲねကျွန်တော်တို့ကအပြစ်ခတ်ရစေးရမစသေးခင်မှာပဲအဲမဖြစ်သေးခင်မှာပဲဘယ်တက်ကဘယ်မှာရှိမှပြည့်ရမယ်ဘယ်တက်ကဘယ်မှာရှိမှပြည့်ရမယ်ဆိုလို့ရှိရင်တော့ပြည့်ရဖို့ဖြစ်ခဲ့ပါလိမ့်မယ်မလက်ရှိတက်တီရောက်တဲ့နေရာမှာအရင်ပြည့်ရပြီးတော့မှဒုတိယဆင့်ကျမှာတိုင်းဘယ်တက်တီကဘယ်မှာရှိနေလဲဆိုအပိုင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်အသင်ပြေးလိမ့်မယ်လို့ထင်ပါတယ်နောက်ဒုတိယအချက်အရာပြောမယ်ဆိုလို့ရှိရင်ဘလို့ပဲပြစ်ခတ်တက်ခဲမှုတွေရှိနေပါစေကျောင်းငင်းငယ်ဆွေးနွေးပွဲလမ်းစာကိုဖွင့်ထားမယ်ဆိုလို့ရှိရင်အဆင်ပြေနိုင်မယ်လို့ထင်ပါတယ်ကျွန်တော်2017ခုနှစ်ကစပြီးပြည်ရင်းနဲ့တိုက်ပွဲတွေတော့ဖြစ်ခဲ့တယ်ဆွေးနွေးပွဲမှာတိုင်ငင်းမှာလည်းဖြစ်တယ်ဆွေးနွေးနေလုံးလည်းဖြစ်တယ်ဆွေးနွေးပြီးမှလည်းဖြစ်တယ
်ဟုတ်ကဲ့
ဒါပေမဲ့2017ခုနှစ်လည်းအနေဒီနေ့ကဒီနေ့ချိန်ထိကျွန်တော်တိုက်ပွဲတွေ
ဖြစ်ဖို့ဆရာဦးမောင်ဆိုရင်ကျွန်တော
်ဖြစ်နေ
တဲ့လောက်ပဲရတဲ့အတွက်ဆွေ
းနွေးပွဲတွေရှိနေလို့ဒီကျွန်တော်တို့ဒီကြံစည်ကိုဖြည့်ရှင်းနိုင်လိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးမောင်ဆိုဦးထွန်းစောကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့သောတာရှင်တွေအားလုံးကိုထူးချီးကျူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းကျုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။
2014ခုနှစ်တုန်းကမလေးရှား MH17 လေကြောင်းလိုင်းတက်ချက်ခဲ့မှုရဲ့အဓိကတက်သေးကိုယူကရိန်းကလွှဲပြောင်းပေးဖို့အတွက်သဘောမတူမချင်းအကြမ်းသားလဲလှယ်ရေးအတွက်ဆက်ပြီးမလုပ်ဘူးလို့ရုရှားဘက်ကငြင်းဆိုလိုက်ကြောင်းအခြေခံယူကရိန်းအရာရှိဦးကပြောကြားလိုက်ပါတယ်။ Hurricane Fiona Dorian ကကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်6ရက်ကြာမှာဘာမားနိုင်ငံကမုန်တိုင်းတန်ကိုအဆိုးဝါးဆုံးခံစားခဲ့ရတဲ့ဒေသတွေရဲ့အခြေအနေတွေဟာပိုးပြီးတော့ဆိုဝါလာနေတယ်လို့ကုလသမဂ္ဂစန္ဒိကအစီအစဉ်ကစနေနေ့မှာတတိပေးလိုက်ပါတယ်။ Hurricane Fiona Dorian ကတော့ကနေဒါနိုင်ငံအရှိတ်ဘက်ကန်ယူတန် Nova Scotia ဘက်ကိုဦးတည်သွားနေပါတယ်။ American နဲ့ Nuclear အရေးဆွေးနွေးပွဲတွေအပေါ်မှာမြောက်ကိုရီးယားဘက်ကနေပိတ်ပင်တားဆီးမှုတွေကိုအချိန်သိပ်ပြီးတော့နောက်မကျခင်မှာပဲရပ်ပြရမယ်လို့မြောက်ကိုရီးယားဆိုင်ရာ American အထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။နှစ်နိုင်ငံကြားစစ်ဆင်ညှိနှိုင်းမှုတွေရှင်မတိုးနောက်မဆုတ်တာဖြစ်နေချိန်မှာပဲအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ NCA အပြစ်ရလက်မှတ်ရေးထိုးထားတဲ့ KNU ကျင်းအမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့ NRCP အစိုးရငင်းချင်းဗဟုဌာနကိုယ်စားလှယ်တွေဟာစနေနေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ KNU ဖွဲ့ကငင်းချင်းဆွေးနွေးပွဲတက်ရောက်မှုကိုယာယီရပ်ဆိုင်းထားတာဖြစ်ပြီးအခုဆွေးနွေးပွဲကနေလာမယ့်ငင်းချင်းဆွေးနွေးပွဲတွေမှာပြန်ပြီးပါဝင်ဖို့အလားအလာရှိတယ်လို့ပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာ engineer ရောဇီနတ်အဗ်ဒယ်ရမန်ဖြစ်ပါတယ်။ ဒီကနေ့မနေ့အတွက်6နာရီ9နာရီ TVA အစီအစဉ်တွေကိုလိုင်းမီတာ30 40 48 နဲ့လိုင်းမီတာ190တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသတော်ရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.